Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington ni ro VOA American dang ga ni 2020 October la 3 ye. Sani ni mane khin season dwe go Myanmar san no jin mane 6 na yi ga ni 9 na yi thi. Line lo meter 24 40 na 51. Line lo meter 190 ro ga ni thong lwin pe ni ba mi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ဟာ COVID-19 ရောဂါပိုးအကူးဆက်ခံရကြောင်းတွေ့ရှိခဲ့တဲ့နောက်မှာသမ္မတဟာသိပ်မပြင်းထန်တဲ့ရောဂါလက္ခဏာခံစားလာရပေမဲ့စိတ်သက်ကြန့်ခိုင်ရရှိတယ်လို့သမ္မတအင်ဂျီဝန်ထမ်းအကြီးကဲ Mark Meadows တောက်ကြနေမှာပြောပါတယ်။သမ္မတရဲ့ကျန်းမာရေးခြင်းမကဘဲအနေအကျင်းနဲ့ကောင်းကျိုးအတွက်ပါလှုပ်ဆောင်မှာဖြစ်တယ်လို့အမေရိကန်ပြည်သူအားလုံးအတွက်ပါဆက်ပြီးလှုပ်ဆောင်မယ်လို့မဲဒိုဆာသမ္မတအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သမ္မတဟာစိတ်သက်ချန့်ခံရုံတင်မကပဲတက်ကြွမှုပါရှိပြီးအမေရိကန်ပြည်သူတွေကိုစားကြိုးကြိုးစားစားလှုပ်ဆောင်မှုချထားတဲ့တန်ဖိတ်ထံအတိုင်းခိုင်ခိုင်မာမာရက်တည်စေတယ်လို့လည်းပြောပါတယ်။တောက်ကြနေမနဲ့အစောပိုင်းမှာသမ္မတထရမ့်ကသူ့နဲ့သမ္မတဂရော်တို့မှာ COVID-19 အကူးဆက်ခံရကြောင်းနဲ့သူတို့ဟာစပြီးကွာရန်တိန်းလို့တီးခြားခွဲနေနေပြီးဖြစ်ကြောင်းနဲ့ဒီကိစ္စကိုနှစ်ယောက်သူလက်တွဲကြော်ဖြတ်မယ်လို့သမ္မတကသူ့ Twitter မှာရေးခဲ့တာပါ။မင်းနဲ့ပိုင်းအတွင်းမှာပဲအသက်84နှစ်ရှိပြီဖြစ်တဲ့သမ္မတရဲ့သမားတော်ဒေါက်တာရှောင်းကွန်လီကသမ္မတနဲ့သမ္မတကတော်တို့ဒီရောဂါအကူးဆက်ခံရကြောင်းအတည်ပြုချက်ကိုသမ္မတအင်ဂျူကလည်းထုတ်ပြန်ခဲ့ပါတယ်။သူတို့ဟာနယ်လမ်းပြန်ပြီးထလာခြင်းအထိသမ္မတအင်ဂျူမှာပဲနေမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သမ္မတအနေနဲ့နယ်လမ်းပြန်ထူဖို့လှုပ်ဆောင်နေခြင်းအတွင်းမူလတာဝန်တွေကိုဆက်ပြီးထမ်းဆောင်မှုရှိတယ်လို့လည်းပြောပါတယ်။သမ္မတကတော့မယ်လာနီယာထရမ့်ကလည်းဒီနှစ်ထဲအမေရိကန်အများပြားလိုပဲသူ့နဲ့သမ္မတတို့နေမှာပဲကွာရန်တိန်းဝင်တည်ကြားခွဲနေကြကြောင်းနဲ့စီစဉ်ထားတဲ့တွေ့ဆုံမှုအားလုံးကိုတော့ဆိုင်းငံ့လိုက်ကြောင်းလည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကိုဗစ် -19 ရောဂါပိုးအခုဆက်ခံရတာဟာသူ့ရဲ့အသက်အရွယ်နဲ့ခန္ဓာကိုယ်အလေးချိန်ကြောင့်အန္တရာယ်ရှိနိုင်ပေမဲ့သူ့ကျန်းမာရေးအလားအလာနဲ့ပတ်သက်ပြီးချိုးတင်ခံမှန်းပြောကြားဖို့အတွက်ခက်နေတယ်လို့ကျန်းမာရေးကြွမ်းကျင်သူတွေကပြောပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မယ်လာနီယာထရမ့်တို့နှစ်ဦးကိုဗစ် -19 အကူးဆက်ခံရကြောင်းသမ္မတရဲ့သမားတော်ရှောင်းကွန်လီကတောက်ကြနေအစောပိုင်းမှာကြေညာချက်ထုတ်ပြန်အတည်ပြုခဲ့ပြီးသူတို့နှစ်ဦးစလုံးအခုချိန်မှာအခြေအနေကောင်းမွန်ကြောင်းပြောခဲ့တာပါ။သမ္မတထရမ့်ဟာအသက်84နှစ်ရှိပါပြီ။အသက်ကြီးလာလေဆေးရုံတဲ့ရနှုံပိုလာလေဖြစ်ပြီးဒီတဲ့ရွယ်မျိုးမှာအသက်18ကနေ29နှစ်ကြားအရွယ်တွေထက်ဆေးရုံတဲ့ရနှုံးက5ဆပိုးလေးရှိတယ်လို့ American ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကပြောပါတယ်။မကြာသေးခင်ကသူ့ရဲ့ဆေးစစ်ချက်မှတ်တမ်းတွေအရသမ္မတထရမ့်ရဲ့အရက်ဟာ6ပေ3လက်မှရှိပြီးအလေးချိန်က244ပေါင်ရှိတဲ့အတွက်သူကအဝလွန်တဲ့အဆင့်ကိုရောက်စပြုနေပြီဖြစ်ပါတယ်။ CDC ရဲ့သတ်မှတ်ချက်အရသူဟာဆေးကုသမှုခံရမှန်အန်ဒီ30ပို့ပြီးညားနေတာပါကုဆတ်ယောဂဆင်ရဆံဝင်ကြီး MH အတန်ကကတော့ရေဘူးရပြောရရင်သူ့လိုအနေထားမျိုးရှိသူမျိုးတွေအနည်းကစောင့်ကြည့်ရလဲရှိတယ်လို့ပြောပါတယ်ဒါပေမဲ့လည်းအသေးအတန်ဖြစ်လာနိုင်တယ်လို့မဆိုလိုကြောင်းပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်တလကျော်လောက်ပဲလိုတော့ကြင်လားသမ္မတဒေါ်နယ်ထရမ့်ကသူ့နဲ့သမ္မတကတော်တို့မှာ COVID-19 ယောဂပိုးရှိနေကြောင်းလဲသူတို့ဟာစပြီးကွာရန်တိန်းလို့တရားခွဲနေပြီလို့တောက်ကြနေမနေ့အစောပိုင်း Twitter ကနေကြေညာခဲ့တာပါဒုသမရမိုက်ပန်ဆာ Twitter ကနေပဲသူနဲ့ဇနီးဖြစ်သူတို့ကသမရထရမ့်နဲ့သမရဂရော်တို့အတွက်စွန့်ဝင်တောင်းခဲ့တယ်လို့ရွေးကောက်ပွဲအကျိုးစကားစစ်ထိုးခဲ့တဲ့ Democratic Party ကဝင်ရောက်ရှင်းပြန်တဲ့ Joe Biden ကလည်းသူနဲ့သူဇနီး Jill တို့ကသမရထရမ့်နဲ့သမရဂရော်တို့အမြန်ပြန်ပြီးကျမ်းမာစေဖို့ဆုတောင်းနေတယ်လို့သူ Twitter ကနေပြောပါတယ်ခရိုအေးရှားနိုင်ငံကိုတောင်းရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းသမ္မတနဲ့သမ္မတဂရော်တို့အမြန်ကျန်းမာစေဖို့သူနဲ့သူ့ဇနီးတို့ဆုတောင်းနေကြောင်းပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သူဟာတောက်ကြတဲ့အစောပိုင်းမှာဒီယောဂါရှိမှရှိတောင်းရောက်ဆေးခဲ့ကြောင်းနဲ့သမ္မတထရမ့်မှာဒီယောဂါရှိကြောင်းတွေ့ခဲ့ရတာနဲ့ပတ်သက်ပြီးသမ္မတဟာအကောင်းဆုံးဆေးကုသမှုရရှိတာအတွက်သူဝမ်းသာကြောင်းနဲ့နိုင်ငံသားတိုင်းဒီလိုခံစားခွင့်ရဖို့ဥပဒေပြဋ္ဌာန်းမှုတွေလုပ်စေခြင်းနဲ့လို့ပြောပါတယ်။American သမ္မတ Donald Trump ကသူ့နဲ့သမ္မတကတော် Melania Trump တို့မှာ COVID-19 အကူးဆက်ခံရတယ်လို့ကြေညာခဲ့ပြီးတဲ့နောက်သမ္မတ Trump မိသားစုအတွက်ကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေကစွန့်ဝင်ကောင်းတွေတောင်းပေးနေကြပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Dr. Tedros Ghebreyesus ကတောက်ကြနေအစောပိုင်းမှာပဲသမ္မတနဲ့သမ္မတကတော်တို့ငြင်းငြင်းဆန်းဆန်းလုံးဝပြန်ကျန်းမာလာဖို့ဆုတောင်းကြောင်း Twitter မှာရေးပါတယ်။သ မရထရမ့်အတွက်ပထမဆုံးဆူတောင်းပေးသူကသူနဲ့အရင်နှီးဆုံးတူဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းတမရထရမ့်ရဲ့ယုံကြည်မှုအပြည့်နဲ့ကြန့်ခိုင်တဲ့စိတ်ဓာတ်ဟာအန္တရာယ်ကြီးတဲ့ဒီဗိုင်းရပ်စ်ကိုအောင်နိုင်မှုအထောက်အကူရနိုင်မယ်ဆိုတာတေချာကြောင်းပြောကြားပြီးကျန်းမာရေးကိုဆွမွန်ကောင်းတောင်းပေးပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့တမရနဲ့တမရဂရော်တို့အမြန်ပြန်ပြီးနလန်ထူလာစေဖို့ဆူတောင်းပေးနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကိုရိုင်းဒီယော့ကအခုဆက်ခံရတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းဆူတောင်းပေးခဲ့တာပါ။အခုချိန်ထိတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တရုတ်သမ္မတရှီဂျင်ပင်တို့စီကတော့တရားဝင်ပြောဆိုမှုတွေမတွေ့ရသေးပါဘူး။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24ကီလိုဟတ်12 13ညဘိုင်းလိုမီတာ40ကီလိုဟတ်9 13ညဘိုင်းလိုမီတာ51ကီလိုဟတ်5809နဲ့ဘိုင်းလိုမီတာ190ကီလိုဟတ်1905တို့ကနေထုတ်လည်နေပါရရှင
်ကျွန်တော်ရမထမ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြေညာပေါ်ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုနှုန်းနေ့စဉ်ထောင်ချီမြင့်တက်နေသလိုသေဆုံးမှုတွေလည်းတိုးပေါ်လာတဲ့ချိန်မှာပဲနိုင်ငံအတွင်း COVID-19 ကာကွယ်ဆေးနဲ့ကုသဆေးဆိုပြီးလိမ့်လည်ရောင်းဝယ်နေတာတွေရှိနေကြောင်းကျန်းမာရေးနားစားဝန်ကြီးဌာနပြောဝင်ရာဒေါက်တာတန်းရင်စိုးကသတိပေးလိုက်ပါတယ်
။ online မှာလိမ့်ရောင်းမယ်လို့ပြောအောင်ပါနော်။ကျွန်တော်ကလည်းခက်တာအဲ online ကိုဘယ်လိုလုပ်ပြီးအရေးယူပါမလဲတော့မသိတာစုတ်စီကတော့ပျောက်သွားရမှာနော်။ဒါဒီနေ့ကိုရောင်းနေကြတယ်ဆရာအိမ် delivery ရောက်လာတယ်တော်လေးအိမ်ပုံဆက်တယ်ညတော့ကြာဆက်ဆံနေကြွားယူပါဘူးတချို့လူငွေလဲပေးလိုက်ပြီးသက်သက်ရွှဲပြီးယူသွားတာဘာသေးမှလည်းရောက်လာဘူးကြာအဲ့တော့ဒီဟာတွေကိုမျိုးမျိုးလူပေါ့နော်ဒီနေတဲ့လူတွေအုပ်စုရှိတယ်ကြာအွန်လိုင်းပေါ်မှာအဲ့တော့ဒီလိုလူတွေရဲ့နောက်ကိုပါမတော့အောင်လို့ပေါ့နော်ဘုန်းကြီးဌာနကကာဝေးသေးတယ်ဆက်သေးပါဘူးတခြားတွေကစောင့်ကြည့်အောင်ကြောင်းလို့လက်ရှိနေထားပါတော့ဘုရားကျမ်းမာရေးအဖွဲ့အတိမဲ့တွေတာဝန်ကိုခုမှမကြည့်သေးပါဘူးဆိုတော့
ဒီမှာကျွန်မရေးဖွဲ့ WHO ကတရားဝင်အသိပ္ပိထားတဲ့ COVID-19 ကာကွယ်ဆေးမရှိသေးတဲ့အကြောင်းကျွန်မရေးနားဆောင်ဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းရိုင်စိုးက VOA ကိုရှင်းလင်းပြောပြသွားတာဖြစ်ပါတယ်။ကျွန်မရေးဝန်ကြီးဌာနအနေနဲ့လည်း COVID-19 ရောဂါကာကွယ်ဆေးပြည်သူတို့အသိပေးချက်ဆိုပြီးဝန်ကြီးဌာနရဲ့ Facebook နဲ့ website တွေမှာအော်တိုဘလာတရနေ့ကကြေညာချက်တွေထုတ်ပြန်ထားပါတယ်။အော်တိုဘလာတရနေ့ကတော့ COVID-19 ရောဂါနဲ့သေဆုံးသူနောက်ထပ် 32 ယောက်ရှိခဲ့ကြောင်းကျွန်မရေးနားဆောင်ဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်း353ယောက်ရှိသွားပြီဖြစ်ပါတယ်။ virus ကူးစက်ခံရသူကလည်း1142ယောက်ထပ်ပြီးအတည်ပြုခဲ့တာဖြစ်လို့ကူးစက်သူဦးရေ15525ဦးရှိသွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘာစန်ချာမြေတုကျွန်းပေါ်မှာအစာငတ်ခံဆန္ဒပြသူရိုဂျာဒုက္ခတယ်ရီကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုက်တက်တဲ့သတင်းတွေထွက်ပေါ်လာပြီးမှကျွန်းပေါ်မှာရှိတဲ့ရာနဲ့ချီတဲ့ဒုက္ခတယ်ရီအကြားမကျေနပ်မှုတွေတိုးပွားလာနေပါတယ်။အီဘီလာရောကပင်လယ်ထဲဆက်လီတွေနဲ့မျောနေတဲ့အဲ့ဒီရိုဂျာဒုက္ခတယ်ရီကိုဘင်္ဂလားဒေ့ရှ်အစိုးရကဘာစန်ချာကျွန်းပေါ်မှာနေရာချတာပြီးခဲ့တာပါ။ဒီကျွန်းပေါ်မှာ14ရက်ထားမယ်လို့အာဏာပိုင်တွေကပြောခဲ့တာလို့ဒုက္ခတယ်အမျိုးသမီးတူက VOA ကိုပြောပါတယ်။ဘာစန်ချာကျွန်းကနေကောက်ဆက်ပစားကိုပြန်မို့ရင်အစာငတ်ခံဆန္ဒပြတောင်းဆိုနေသူတွေကိုဘင်္ဂလားဒေ့ရှ်ရှီတက်တဲ့ရဲတပ်ဖွဲ့ဝင်တွေကရိုက်တက်ခဲ့ကြောင်းစကားရက်အတွင်းကောက်ဆက်ပစားကိုပြန်ခွင့်ရမယ်လို့တချို့အရာရှိတွေကပြောပြီးမှအခုလိုရိုက်တက်ခဲ့တာဖြစ်ကြောင်းရိုညာမျိုးသားတို့က VOA ကိုပြောပါတယ်။ဒီလိုရိုက်တက်ခဲ့ကြောင်းလူခွေရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းကြေညာချက်ထုတ်ပြန်ဆက်ဆွဲထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကကောက်ဆက်ပစားဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေကိုဘာစန်ချာကျွန်းကိုရွှေပြောင်းနေရာချထားပြဖို့အချိန်တော်ကြာကြိုးစားနေကြတာပါ။ဒါပေမဲ့ဒုက္ခသည်တွေကအဲ့ဒီကျွန်းပေါ်လူနေထိုင်မှုမသိကြအောင်ပြောပြီးငြင်းဆန်နေကြတာဖြစ်ပါတယ်။အီဗီလာရောကတော့မလေးရှားနိုင်ငံကိုတွားရောက်ဖို့မျှော်လင့်ချက်နဲ့စစ်အနေနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပင်လယ်ထဲလက်နက်ချီမျောနေကြပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အစိုးရကကြားဖြတ်ထိန်းသိမ်းခဲ့ပြီးကျွန်းပေါ်ကိုပို့ခဲ့လို့အခုလိုတက္ကသိုလ်300ကျော်ပါစန်ချာကျုံပေါ်မှာရောက်ရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနေရာပြောင်းရေးကိစ္စပြည်နိုင်ငံအကြားဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတိုင်းဘီကန်ရုံးဝန်ကြီးဦးကျော်တင်းစွေကမကြာခင်ကပဲကုလသမဂ္ဂတပတ်လည်ညီလာခံဘင်္ဂောမှာထက်သွင်းပြောကြားသွားခဲ့ပါတယ်။မြန်မာဆိုရကရိုဂျာသုံးတုပ်ကိုလက်မခံဘဲဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။COVID-19 ကာယောဂါရဲ့ရိုက်ခတ်မှုတွေကြောင့်ကမ္ဘာနိုင်ငံအသီးသီးမှာဒီမိုကရေစီခွင့်ရေးချိုးဖောက်မှုတွေပုံများလာသလိုဒီမိုကရေစီလုပ်ငန်းလက်ပတ်မှုတွေအပေါ်မှာလည်းထိခိုက်မှုတွေရှိနေတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့က2020ပြည့်တဲ့အတွက် lockdown gala democracy and a lockdown ဆိုတဲ့ကောင်းစဉ်နဲ့အထူးအစီအစဉ်ကထုတ်ပြန်ပြီးအခုလိုပြောလိုက်တာပါကမ္ဘာတဝန်းကနိုင်ငံအစိုးရတွေကရွေးကောက်ပွဲရွှေ့ဆိုင်တာပြည်သူ့မှာတဲ့ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်လုပ်တာနဲ့လူ့ကိုယ်ရေးနဲ့လူထုကြမ်းပိုက်ကိစ္စတွေအတွက်တာဝန်ခံမှုကိုအားနည်းစေအောင်လုပ်တာတွေမှာCOVID-19 ကအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်။လူလူကြမ်းမာရေးကိုအကြောင်းပြပြီးကမ္ဘာနေရာတိုင်းကအုပ်ချုပ်သူအစိုးရတွေကအာဏာအလွဲသုံးစားပြုနေတယ်လို့ COVID-19 ကိုအခွင့်အောင်းယူပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအင်အားချနေအောင်လုပ်နေတယ်လို့လည်း Freedom House အဖွဲ့ဥက္ကဋ္ဌ Michael Ivramovich ကပြောပါတယ်။ဆိုရအာဏာကိုအလွဲသုံးစားလုပ်ပြီးအထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်းထားတဲ့နိုင်ငံလောလောဆယ်9နိုင်ငံရှိတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်ခင်ဗျာ။American သမ္မတ Donald Trump ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပေမဲ့ American နိုင်ငံတိုင်းကူကြီး Mike Pompeo ကတော့ season target အတိုင်းအရှခီးစိန်ကိုတနင်္ဂနွေနေ့မှာစတင်မယ်လို့ပြောပါတယ်။ဝန်ကြီး Pompeo ကမနက်ဖြန်တနင်္ဂနွေနေ့မှာ Japan, Mongolia နဲ့ South Korea သုံးနိုင်ငံခီးစိန်ကိုစတင်မှာဖြစ်ကြောင်းမြို့တော် Washington ကိုမပြန်ပြီး Croatia နိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဝန်ကြီး Pompeo ရဲ့ခီးစိန်နဲ့ပတ်သက်လို့ American နိုင်ငံတိုင်းကူကြီးဌာနအရှေ့အရှာနဲ့ Pacific Area လက်ထောက်အတွင်းဝန်David Stewart ကလည်းတောက်ကြလေးကတယ်လီဖုန်းကတဆင်သတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။ဝန်ကြီးပုံပီယိုရဲ့အာရှခီးစဉ်ပထမဆုံးနိုင်ငံကဂျပန်နိုင်ငံဖြစ်ပါတယ်။ဝန်ကြီးပုံပီယိုဟာဂျပန်နိုင်ငံမှာ Quad လို့ခေါ်တဲ့ American, Japan, Australia နဲ့ India လေးနိုင်ငံနိုင်ငံကြီးဝန်ကြီးများအစီအစည်းအဝေးတစ်ခုကိုတက်ရောက်မှာဖြစ်ပါတယ်။ Eric Quad အဖွဲ့ဟာတရုတ်နိုင်ငံရဲ့တုတ်တက်ဖြစ်ထွန်းမှုကိုထိတ်ချုပ်တားဆီးဖို့ရည်ရွယ်တာဖြစ်တဲ့ဆိုပြီးတူနေကကပြစ်တင်ရှုတ်ချထားတာဖြစ်ပါတယ်။ဂျပန်ခီးစဉ်ပြီးရင်တော့ဝန်ကြီးပုံပီယိုကမွန်ဂိုလီးယားနိုင်ငံအူလန်ဘတ်တောကိုခီးစက်မှာဖြစ်ပါတယ်။အာရှသုံးနိုင်ငံရဲ့နောက်ဆုံးခီးစဉ်အနေနဲ့ဝန်ကြီးပုံပီယိုကတောင်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။စနေနေ့မနေ့ကနောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာနဲ့အများအိမ်ပြန်မထွက်ဖို့အမိန့်ထုတ်တဲ့အထိကန့်သတ်ထားတာကြောင့်အိမ်မှာနေအလုံးလုံးနေကြရတဲ့အတွက်ဘလို့အခက်အခဲတွေစိန်ခေါ်မှုတွေနဲ့ကြုံနေရသလဲဆိုတာပြောပြပါမယ်ကျွန်မကစူစူပါ။လာပိုင်းတွင်းကရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာရကအများပြည်သူနဲ့ဆိုင်တဲ့အခြေခံလုပ်ငန်းတချို့ကလွဲလို့လုပ်ငန်းတော်တော်များများရပ်ဆိုင်ထားပြီးတော့မလိုအပ်ရင်အိမ်ပြန်မထွက်ဖို့အမိန့်ထုတ်လိုက်တဲ့ရန်ကုန်တိုင်းမှာတော်တော်များများကအိမ်ကနေအလုံးလုံးနေကြရပါတယ်။အိမ်မှာနေအလုပ်လုပ်နေရတဲ့အတွက်တွားလာရေးမှာအရင်လိုအခက်အခဲမျိုးမရှိတော့ပေမဲ့အင်တာနက်နဲ့လျှက်စင်ပြီးလုံလောက်မှုမရှိတာမျိုးလိုအခက်အခဲတွေလည်းရှိလာပါတယ်။ graphic designer ကိုတန့်စင်အေးကတော့အိမ်မှာနေအလုပ်လုပ်ရတာထက်ရုံးမှလိုရတာကိုပိုပြီးနှစ်သက်တယ်လို့သူကပြောပါတယ
်။နေမှာဘာလို့ဒီ stay at home ကလာကလည်းတော်တော်ကြာပြီဆိုတော့ပြောမယ်ဆိုလို့ရှင်တော့ရုံးမှလုတာနေတော့ကွာခြားမှုရှိရပါတော့။ရုံးမှကြတော့ကိုရဲ့လုပ်ဖို့ကံတဲ့အပေါင်းအသင်းတွေနဲ့အတူတကွာအလုပ်လုပ်ရတယ်ပြင်ဝလုပ်ရတဲ့ဆက်လက်များဟိုရှေ့ခံမြောင်းဆိုတော့လုပ်ငန်းလည်းပဲပို့ပြီးတော့တင်ကျေတယ်ပေါ့နော
်။တန်ယောကကြောင့်မလွဲတာမရှောင်တာအိမ်ကနေအလုပ်လုပ်ကြရတဲ့အတွက် online နဲ့ internet ဟာလည်းပို့ပြီးအရေးပါလာပါတယ်။အိမ်မှာနေအလုပ်လုပ်ရတဲ့နေရာမှာမိပညာကျွမ်းကျင်မှုအပြင်မိပညာဆိုင်ရာအခြေခံအဆောက်အအုံလိုအပ်ချက်တွေကလည်းစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ digital မိပညာကျွမ်းကျင်သူကိုဝင်းကိုကိုအောင်ကပြောပါတယ်။
ဒီမြန်မာနိုင်ငံမှာကွန်ပျူတာပိုင်ဆိုင်မှုရာဂိုင်းတုံးကဒီ300ခန့်တုံးပဲရှိရပါတော့။ရန်ကုန်မြို့ဆိုရင်တော့အိမ်တော်စုဒီအားလုံးရဲ့ဒီ 10% ကတော့ကွန်ပျူတာပိုင်နေလို့ပြောတာပါပဲ။နောက်တစ်ခုကကျတော့ဟိုတည်ငြိမ်တဲ့ internet ပေါ့။ဆိုတော့ internet တွေကဟိုချို့နေရာတွေကကျွန်တော်တို့နိုင်ငံမှာအရန်ကောင်းတယ်။internet တည်ငြိမ်တယ်။ဒါပေမဲ့ချို့နေရာတွေမှာက internet တည်ငြိမ်မှုနည်းနည်းအားနည်းတာရှိတယ်။အဲချိုးဒေတာတွေဆိုရင်တော့ internet လောမရတာအရှိရပါတော့။ဟိုလောလောဆယ် April လောက်ကတလနောကထုတ်ပြန်တဲ့ report ကိုကျွန်တော်ဖတ်ကြည့်တာကတော့ဒီ covid ကာလအတွင်း April လမှာတော့ဒီ internet အသုံးပြုမှု mobile traffic က29ရာခိုင်နှုန်းလောက်ထိမြင့်တက်သွားတယ်ပြောပါရတယ်။ဆိုတော့ဒါဒီဒီ internet တည်ငြိမ်မှုအားနည်းတာနဲ့ computer ပိုင်ဆိုင်မှုလုံနေတာကဒီလိုCOVID ကာလမှာကြီးမားတဲ့လုပ်ငန်းတော်အများကြီးကြီးမားတဲ့စိန်ခေါ်မှုပေါ့နော်။နောက်တစ်ခုဖြည့်ပြီးတော့ပြောရမယ်ဆိုရင်တော့ဒီ digital literacy ပေါ့ကွန်ပျူတာပိုင်းဆိုင်ရာဒီအကျွမ်းကျင်မှုပေါ့နော်။အဲ့ဒါတွေကလည်းချို့ရီသွားဒီစိန်ခေါ်မှုတစ်ခုဖြစ်နေလို့ကျွန်တော်အနေနဲ့ကြားရပါတယ်။ Now banking ပိုင်းဆိုင်ရာကတော့ကျွန်တော်အကောင့်မြင်နေအဲ့ဒါတော့ mobile payment တွေကမဖြစ်မနေတုံးလာရတဲ့အတွက်ကြောင့်ဒီ mobile payment စနစ်တွေထွန်းကားလာတဲ့ဆိုရင်တော့လူတိုင်းဒီဘဏ်ဝင်ဆောင်မှုတွေကိုအာ internet တွေဖုန်းပေါ်သဆင့်တာအလွယ်တကူလုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်မြင်နေခင်ဗျာ COVID ကာလပြီးသွားနေအဲ့လိုမျိုးပါဟုတ်
ကယောဂါကာလအိမ်ပြန်မထွက်ရလို့မိသားစုတွေတစုတစည်းနဲ့နေဝင်ရတာဟာလေကောင်းတဲ့အချက်တစ်ခုလို့မြင်ကြသူတွေရှိပါတယ်။ဒ ဒါပေမဲ့လည်းကာယောဂကာလဆောင်ရွက်ဆောင်ရွက်အခြေအနေတွေကြောင့်စိတ်ဖိစီးစရာတွေလည်းပိုများလာတယ်လို့ရန်ကုန်တိုင်းရှိပြည်သားမျိုးတွေကအိမ်ရှင်မတဦးဖြစ်တဲ့မဆုစုဝင်းကပြောပါတယ်
ပုံမှန်ဆိုရင်တော့အမှန်တော့မနေ့ပိုင်းဆို7နာရီ9နာရီပေါ့အခုလိုရဲ့အချိန်မှာအေးစီသွားနေရတယ်အခုလိုမျိုးကာလကြာတော့ကိုကအစိုးရထားပြီးသွားရတယ်ဒီတော့နိုင်ငံကြီးကဖြစ်တဲ့အချိန်ပေါ့လူငယ်တဲ့အချိန်အဲ့လိုအချိန်မျိုးကိုကသွားရတယ်ပြီးငင်းသွားနေရပြန်လာရတယ်သွားမယ်ဆိုလို့ရှိရင်ကိုက mask တို့ခေါင်းဆောင်တို့ဘာတို့အဲ့လိုမျိုးတွေလုပ်သွားရတယ်ပေါ့နော်ပြန်လာတဲ့ခါကျလို့ရှိရင်ကိုကခလေးရှိတဲ့ခါကျတော့စိတ်ထင်အောင်ရှိမှုချူအဲဒါတွေကတော့အလုပ်တွေပုံလာရတယ်ပေါ့
ကာယောဂါကြောင့်အိမ်မနေအလုပ်လုပ်ရတဲ့သူတွေရှိပေမဲ့လူတိုင်းအတွက်တော့အဆင်ပြေတာမဟုတ်ပါဘူးအထူးသဖြင့်ရန်ကုန်မြို့လိုနေရာထိုင်ရင်းအခက်အခဲရှိတဲ့နေရာမျိုးမှာပတ်ဝန်းကျင်အနောက်ရှက်ကင်းကင်းအလုပ်လုပ်ဖို့ကစိန်ခေါ်မှုတစ်ခုပါ။မော်ကုံသတင်းဌာနကသတင်းတောက်ပြီးထောကတော့ကာယောဂါကာလအိမ်မှာနေအလုပ်လုပ်ဖို့ခက်တယ်လို့ဆိုပါတယ်
။ကျွန်တော်တို့လိုဒီမျိုးနေကနေပြီးတော့အဆောင်မှာနေတဲ့အခါကျတော့ဒီအခန်းကျင်းလေးထဲမှာပေါ့လေကိုကဒီမှာပဲတနေကောင်မလို့မျိုးနေနေရတော့ဒီသတင်းကိစ္စရှိရင်ဆိုရင်လည်းဖုံးဆက်တဲ့တင်းလေးရောအဲ့မှာအခန်းထဲမှာပဲတနေကောင်နေနေရခါကျတော့ဘလို့မကိုစမပြေဘူးဖန်ဟောင်းက
ကိုဗစ်ကယောဂါကူးစက်မှုတွေတကြောပြန်စတင်ခဲ့တာကြောင့်ဘလို့ရရင်အပြင်းမထွက်ဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်မှာလည်းအလားတူစိန်ခေါ်မှုတွေရှိပါတယ်။ရခိုင်ပြည်နယ်အခြေဆိုင် DMG ဖွံ့ဖြိုးတိုးတက်ရေးသတင်းလွှာသတင်းဌာနကလက်ထောက်အေဒီတာကိုနေဝင်းဆန်ကတော့သတင်းသမားတွေအချင်းချင်းထိတွေ့ဆက်ဆံနိုင်တဲ့အချိန်ကိုမျှော်လင့်နေပါတယ်။
ရုံးမှာကြတော့လူအများကြီးစုဖွဲ့ပြီးတော့ကျွန်တော်တို့အလုပ်လုပ်ရတဲ့ဟိုတက်ညီလက်ညီလက်ကျွန်တော်တို့ဟိုအနည်းငယ်ဟိုပြောနိုင်စုံနိုင်ရတယ်ပေါ့နော်အဲ့တော့အိမ်မှာလုပ်တဲ့ခါကျတော့ဟိုကျွန်တော်တို့တဦးလေးလုပ်ရတယ်ပေါ့နော်တဦးလေးလုပ်နေရတယ်ဆိုတော့အိမ်မှာဟိုတစ်ခါတလေကျတော့ဟိုစိတ်ကဟိုညင်းဝေးတာတွေပြင်းတာတွေပေါ့နော်ရုံးကိုပြီးဟိုလွမ်းနေတာတွေရှိရပေါ့နော်ဒီမှာကဟိုကိုယ်ကိုယ်လည်းလုပ်နေရတဲ့ခါကျတော့ဟိုအဆင်မပြေမှုတွေလေးကျွန်တော်တို့ကြုံလာရတဲ့အနေအထားရှိရဲ့
ကမ္ဘာနယ်တွင်းကာယောဂါကြုံရခြင်းကစလို့အိမ်မနေအလုပ်လုပ်ရတဲ့အခြေအနေရောက်လာတာနဲ့အမျှနှီးပညာလိုအပ်ချက်စိန်ခေါ်မှုတွေလည်းတိတိတသားကြီးထွားလာပါတယ်။ကာယောဂါကာလမှာနှီးပညာအသုံးချနိုင်စွမ်းကွာဟချက်တွေကြောင့်နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုမှာလည်းတိတိတသားကွာဟလာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်ထားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ကလည်းတတိပေးထားပါတယ်ရှင်။ကျွန်မဆူဆူရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ဖြူရီရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအထူးကြကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအဖက်စင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာနာမည်လိုဝင်ပါလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်မင်းသားနိုင်ငံအပါအဝင်ဒီပတ်ရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ရေးတင်ဆက်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။နာမည်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူဒီပတ်ရောက်မြန်မာနိုင်ငံသားတွေကျူတင်မဲတွေစပေးနေကြတယ်လို့မင်းသားနိုင်ငံမှာတော့ခြေတရေဘက်ကစပြီးမဲပေးနိုင်ဖို့မြန်မာတိုင်ရုံးကစီစဉ်နေပါရဲ့။ခြေတစ်ဘက်တောက်ကြလေကျူတင်မဲပေးမဲ့မြန်မာနိုင်ငံသားအားလုံး6000ကျော်ရှိမယ်ဆိုပြီးခန့်မှန်းထားကြောင်းကိုလည်းမြန်မာတိုင်ရုံးကအလို့သမားဆိုင်ရာကြီးဦးအောင်စောမင်းကပြောပြပါတယ
်။ဟုတ်ကျွန်တော်တို့ကိုရက်နေ့အလုံးဖြစ်နေမယ်။ဆန္ဒပြန်မယ်ဆိုတာပြင်ပါမှာပေါ့နော်။ဖြစ်နေမယ်ဆန္ဒပြန်ပေါ့။အိုးရဲ့၊၁၀ရဲ့၊၁၁ရဲ့ပေါ့။၃ရဲ့ဟုတ်မြန်မာတိုင်ရုံးမှာပဲ6450လောက်ရှိတယ
်။လာမယ့်စောက်ကြံလေးကစပြီး၃ရက်ကြာကြိုတင်မဲပေးရမှာမဲပေးခွင့်ရှိသူ6000ကျော်ရှိကြတာကြောင့်အထက်ထဲကျုံမှာကိုသိရနေသူတွေလည်းရှိနေပါတယ်အလုတ်သမားတန်ရာရှိဦးအောင်စောမင်းကတော့တရက်ကို2000လောက်မဲသိနေအောင်ပြင်ဆင်ထားတယ်လို့ပြောပါတယ်
6000ကျော်ကတရက်နဲ့မလို့ဆိုတော့တန်ရဲ့အစီအစဉ်ကတော့တရက်ကို2000ပေါ့နော်မနေ့1000နဲ့2000ဆိုပြီးတော့ဟိုတိုင်းစိန်ကိုပြည့်ထားတာပေါ့ဒါပေမဲ့ဟို line ဒါတော့ကတော့ကျွန်တော်တို့ကလက်ခံပေးနေပြီးရပါတယ်ဟုတ် ဒီကနေ့ငယ်ငယ်ကမြန်မာနိုင်ငံသားနေဆန္ဒရှင်တွေကိုရိုနာဘူးမြို့မှာရှိတဲ့မြန်မာတိုင်းရုံးမှာကျူတင်မဲ့တဲ့နိုင်ဖို့ပြလိုက်တာအဖွဲ့ရဲ့အကူအညီနဲ့စီစဉ်ထားပေမဲ့လုပ်ငန်းရှင်တွေကပြည့်ပြည့်မပြည့်စုံတာကတော့ကြီးကြီးကျယ်ကျယ်မသိရသေးပါဘူး။မြန်မာတိုင်းရုံးကတော့တချို့စိတ်ယုံတွေကိုတရားဝင်အကြောင်းကြားစာပို့ဖို့စီစဉ်ထားတယ်လို့လည်းအလို့သမားတိုင်ရာကြီးဥက္ကမင်းကပြောပါတယ ဲ့ဒါတော့ဟိုဘိုင်းပို့တော်နေရာဥပမာပဲဆက်ဆက်ပြနေရတယ်လို့ဆိုတော့ကျွန်တော်တို့အဲ့နိုင်ဆုံးအဲသူတို့ဒီကနေ့ကြီးကိုပြေးပြေးရအတွက်ကိုကျွန်တော်တို့ဟိုဘတ်စ်နဲ့ဒါရိုက်ဖိုင်လုပ်ပြီးတော့အမီးပို့ပေးမယ်အဒီပလိုက်တာအဖွဲ့နဲ့ဆက်ချပြီးပို့ပေးမယ်အလိုလိုချပါတယ်ဟုတ်ပလိုက်တာအဖွဲ့ရဲ့လည်းပြန်ပြီးဒီတိုင်ကိုပို့လာပြလာအစားပြင်ပေးမယ်ဆိုပြီးတော့ပြရပါတယ
်ဒီကဘုံမှာတော့ကြာတာလေးနေ့ကနေစပြီးကျူတင်မဲပေးကြတယ်လို့တောင်ကိုရီးယားနိုင်ငံမှာတော့တောက်ကြလေးကနေစပြီးကျူတင်မဲပေးနေကြပါပြီအင်္ဂါမှာတော့ဒီလအောက်တိုဘာလ17ရက်နေ့ထိကျူတင်မဲပေးဖွင့်ပြုထားပြီးတောင်ကိုရီးယားနိုင်ငံမှာတော့စနေရက်နေ့ထိသတ်မှတ်ထားပါတယ်။ဒီပတ်ရောက်မြန်မာနိုင်ငံသားအများစုရှိရာထိုင်းနိုင်ငံမှာတော့စနေနေ့ကစလို့ဘန်ကောက်မြို့တော်ကမြန်မာတန်ယုံနဲ့ချင်းမှန်မြို့ကကောင်စက်ဝင်ယုံနဲ့မှာကျူတင်မဲပေးဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းခရယောကကူးစက်မှုတွေကြောင့်တတ်တတ်ချက်တွေရှိနေတဲ့အတွက်မဲပေးသူအရေးအတွက်နေပါနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ဒီမှာမအေးမှာထိုင်းနိုင်ငံကနေတရင်ပြဖို့နေတာပါ။
ကျွန်တော်ညံဝင်းအောင်ပါခင်ဗျာမန္တလေးမြို့ဥပုထောင်မှာထိန်းသိမ်းခံနေရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြတ်ဟာလက်ရှိရင်ဆိုင်နေရတဲ့ထောင်ပြေးအမှုရောအရင်ကျွေးကြံထောင်တန်းတွေအပြင်နောက်ထပ်စစ်ဆေးပေါ်ပေါက်လာနိုင်တဲ့အမှုတွေအတွက်ပါပြစ်ဒဏ်ကြားခံရဖွယ်ရှိတယ်လို့ဥပဒေပညာရှင်တချို့နဲ့လေ့လာဆောင်ကြည့်သူတချို့သုံးသပ်တဲ့အကြောင်းကိုတင်ပြချင်ပါတယ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြတ်ကို1999ခုနှစ်ဥပုအကျဉ်းထောင်ကနေထွက်ပြေးသွားမှုအတွက်အော်တိုဘားလ2ရက်တောက်ကြနေကမန္တလေးတိုင်းချမ်းအေးသာသာမြို့နယ်တရားရုံးမှာရာဇသတိပုံမှန်နှစ်နှစ်လီနဲ့တရားဆွဲဆိုလိုက်တာပါဒါပေမဲ့အရင်ကလက်ကျန်ထောင်ကျွေးတွေကိုပြန်လည်ကြားခံရမယ်လို့ချမ်းအေးသာသာမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကသတင်းနောက်တွေကိုရှင်းပြပါတယ
်ကြားခံရကြံရှိတဲ့ထောင်ကတော့1800ပြည်ပြီးတော့ဆောင်ရွက်သွားတာပါအဲ့ဒါအတူပါတရားရုံးမှာလက်ရှိတင်တဲ့အပိုင်းကတော့ဒီ6ပြည်မျိုးပေါ့နော်ပုံမှန်နှစ်နှစ်လီကဆွဲရမယ်နောက်ရုံးကျင်းမှာအမှုစစ်မှာဖြစ်တဲ့အတွက်ရှင်းနေငှားမယ်ဆိုရင်တစ်ခါလဲငှားဖို့ဆိုပြီးတော့ကဘာလဲခေါ်လာလို့ပေါ့နော်ခါပြီးတော့ဒီပစ္စည်းကဟောလာရှိတာ
ဥကြုံမြို့ခေါ်စကုံဆောင်ဆောင်ဟာစီးပွားရေးကုမ္ပဏီများအဲ့ဥပဒေကိုချိုးပေါက်ခင်းမှုအတွက်1998မေလတုန်းကဥပုထောင်မှာထောင်ဒဏ်9နှစ်ကြာခံရပြီးတနှစ်လောက်အကြာ1999ခုနှစ်တည်းမှာထောင်ကနေထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးသွားပြီးနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားခဲ့တာပါဦးသိန်းစင်အစိုးရလက်ထက်မြန်မာနိုင်ငံကိုပြန်လာပြီးနှင်းစီပါတီကိုမှတ်ပုံတင်ခဲ့တယ်လို့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့တယောက်မှအနိုင်မရခဲ့ပါဘူး။ဦးကျော်မြင့်ရဲ့အမှုကိစ္စဟာမြန်မာနိုင်ငံအတွက်အရှက်ရစရာဖြစ်စေတယ်လို့တရားလွှတ်တော်ရှင်းနေဦးသိန်းနှံဦးကသုံးသပ်ပါတယ်
။သူကဒီခံကြီးကအဲ့တော့သူ့တိုင်းပြည်တွေကိုဘယ်လိုပြန်ဝင်လာတာလဲ။အဲ့တော့ကနေဒါနိုင်ငံသားဖြစ်ရင်ဗမာပြည်တွေကိုသူဘယ်လိုဝင်လာတာ။တန်ယုံက6ဝင်လာတာကနော်။အဲ့တော့တန်ယုံကဆိုရှယ်ဗီဇာပေးတယ်ဆိုရင်လည်းခုနပြည့်မှုအင်းချင်းကြောင့်ဒါဝင်ခံရရတယ်တိုင်းဝန်တွေပြီးတော့ပြစ်မှုအောင်ရှိရတာနဲ့ထွက်ပြေးလာတာဖြစ်ရတာနဲ့မမမကန်ပေါ်ပြတယ်လို့ယူဆနိုင်ချက်ရှိတယ်။ဒါကကျွန်တော်တင်တယ်လဝကတိုင်နဲ့ရောဒီရာဇာကြီးပါပုံမှန်ပါပါတဲ့ရက်ကအရှိရှိဒုတိယတစ်ချက်ကသူက2013နေ့ကရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခဲ့တယ်။အဲရွေးကောက်ပွဲကော်မရှင်ကဒီကနေ့ခွင့်ပြုလာမှာပုံပဲ။နောက်ကြောင်းနေအားကြီးလိုက်တာပဲထောင်လိုင်းကြီးတွေစီလို့စပါတယ်ဓာတ်ပုံတိုက်ပြီးမှာဆိုတော့အဲ့ဒီဟာကိုသူ့ကိုဘယ်လိုလုပ်ပြီးတော့ပါတီရွေးကောက်ပွဲမှတ်ပုံတင်မှပြုလိုက်တာလဲ။အဲ့တော့ရွေးကောက်ပွဲကော်မရှင်မှာမမမကန်တင်ပြတဲ့အိကနောက်တစ်ချက်ကတော့တန်ယုံမှာမမမကန်ပေါ်ပြခဲ့တာအဲ့တော့ဒါတရားရုံးမှာစစ်ဆေးဆောင်ရွက်ပြီးတော့တင့်တော်တဲ့မီဒီယာချဒါမှဒီကိစ္စကြီးကဘူးကျွန်တော်တော်တော်ရှက်စရာကောင်းတယ်ဘာလို့ဆိုထောင်ကြီးကိုပြန်မှတ်ပုံတင်ခွင့်နဲ့ပါတီထောင်ဝင်တော့ပြီးရွေးကောက်ပွဲဝင်တော့မယ်လို့ဒီကျွန်တော်တို့ကပြီးခဲ့တယ်ဆိုကျွန်တော်တို့ရဲ့တရားစီရင်စစ်နေကြီးရောနောက်ကျွန်တော်တန်းကြီးရဲ့အုပ်ချုပ်မှုပုံစံရောကကျွန်တော်ရှက်ကွဲတဲ့အိကတော့
နေစီပါတီဥက္ကဋ္ဌဦးကျော်မြင့်ရဲ့အမှုဟာ2010ရွေးကောက်ပွဲကော်မရှင်သာမက2015နောက်ပိုင်းဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့လည်းတက်ဆိုင်လာကြောက်ဘယ်လိုသုံးသပ်ဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ်လို့ရွေးကောက်ပွဲတွေကိုလေ့လာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေရီဝင်းကပြောပါတယ
်လက်ဆိုင်ရာဟိုရွေးကောက်ပွဲဥပဒေရာပါတီထောင်ထားတာပဲပေါ့နော်ပါတီထောင်ထားရ2015မှာလည်းဝင်ပြန်လာလို့ဆိုပေမဲ့2020ရွေးကောက်ပွဲကော်မရှင်စီစဉ်မှုတွေနဲ့ပဲတက်ဆိုင်လာအောင်ဒါလေးကုန်းသွားလေဒါတော့ကော်မရှင်ရဲ့လက်ရှိလုပ်ဆောင်ချက်သုံးသပ်ချက်ပေါ်မှာမူတည်မဲ့
1999ဝန်းကျင်ဥပုထောင်မှာနိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ရှင့်နေဦးသိန်းတန်းဦးကဦးကျော်မြင့်နဲ့ပတ်သက်လို့ထောင်တွင်းအတွေ့အကြုံတွေကိုပြောလာပါတယ်
။က ထောက်ကကုသကုမကျွန်တော်မဥပ္ပဒေါထားပါရှိတယ်အဲ့ဒီကလာဒါကြောင့်သူ့အတူမမြင်ဘူးဟောကိုပဲတိုက်ဒီပဲတိုက်နေဘူးပါတယ်သူ့ကိုနင်းနာစေတူတဲ့စိတ်မရှိဘူးထောက်ထဲမှာကျွန်တော်ပြီးသလောက်ကတော့သူရောက်တာတော့ကျွန်တော်တို့ကငါးညတွေရွေးထားတဲ့တိုက်ပေါ့ဗျာသူကချတိုက်တိုက်ရောက်တဲ့ခါကျဝါရာတရားကျော်ဟာတထေးရောက်လာတာအကုန်လုံးပိုက်ဆံတွေပြေးလာပေါ့ဗျာထောက်မှလည်းဝန်ထမ်းတွေကတော့ခေါင်းတွ
2020ရွေးကောက်ပွဲမှာNLD ပါတီပြီးရင်ကိုယ်စားလှယ်လောင်း1100တရာကျော်နဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ
ကဘာမီယာရီထမမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါလူရင်းအပေါ်မူရင်းအသုံးအနှုန်းတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ မြန်မာပီးစ်ပရိုဆက်ဒ်ဒီချိုင်းနာဖက်တာမြန်မာညီညာရေးဖြစ်စဉ်ဒီခန့်ကန်တာဆိုတဲ့ခေါင်းစဉ်နဲ့ဒီပလိုမတ်မှာရေးသားထားတဲ့ယွန်းဆန်ရဲ့ဆောင်းပါးကိုဥပြောပြပါရစေမြန်မာညီညာရေးဖြစ်စဉ်မှာတရုတ်ရဲ့အခန့်ကန်တာမရှိမဖြစ်ပေမဲ့နောက်ဆုံးတကယ်တမ်းဖြစ်စဉ်ရမှာကတော့မြန်မာရေးသားဖြစ်တယ်လို့ဆိုထားတာဖြစ်ပါတယ်အတင်းရင်ရွှေဆိုင်ခဲ့ရတဲ့ပြည်ထောင်စု
ညဉ့်ညဉ့်စရုပ်ကအစည်းအဝေးကိုတစ်နှစ်ကြာမှပြန်လဲကျင်းပခဲ့ပါတယ်။အန်အယ်ဒီအစိုးရကတော့စာရုံးကထောက်ရတဲ့ကျင်းပသွားမယ်လို့ပြောထားတာပါ။အစားကလေးကမျောလင်းချက်သိမ့်မမြင်မှတဲ့ဒီပွဲကနိုဝင်ဘာရွေးကောက်ပွဲအပြီးညဉ့်ညဉ့်ဖြစ်စဉ်ဆက်သွားမယ်လမ်းကြောင်းကိုချမှတ်နိုင်တယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်။ဒါဟာအမှန်တကယ်လိုအပ်နေတဲ့ကိစ္စတရားဖြစ်နိုင်တယ်လို
ရပ်ပဲစပယ်ဆဆိုင်ရဲ့အနေထားခိုင်းပြင်းတဲ့အခြေအနေနဲ့အင်အားကြီးတွေရဲ့ရှင်ပြိုင်မှုတွေအလုံးဟာဒေဝရဲ့အခက်ငန္ဓာကိုဒီဒီမှာရှုပ်ထွေးစေတယ်လို့လည်းပြောထားပါတယ်။2020ပြည့်လွန်ငြိမ်းချမ်းရေးဖြစ်စဉ်ဟာမြန်မာအစိုးရချုပ်ကန့်မှုလက်အောက်မှာရှိနိုင်မှာတော့မဟုတ်ပေမဲ့အရေးကြီးတာကတော့အမှန်ပါပဲတဲ့။အခုပြည်ဆုံးသွားခဲ့တဲ့စရုပ်ထအစည်းအဝေးမှာအရေးကြီးဆုံးအားနည်းချက်တစ်ခုကတော့ FPNCC ခေါ်မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေတယောက်လာခြင်းရှိတာပဲဖြစ်ပါတယ်။ကိုဗစ်ကြောင့်အသွားလာခက်ခဲလို့တဲ့အေးအေးကိုဖိကြားခြင်းမပြုလို့သာဖြစ်ပါလိမ့်မယ်လို့လည်းဆိုထားပါတယ်။အေးရခိုင်တပ်တော်ကစစ်တပ်ရောအစိုးရကပါအကြမ်းဖက်အဖွဲ့လိုစက်မှတ်ထားပြီးငြင်းငြင်းရေးဖြစ်စဉ်ကဖိဖဲထားတာဟာ NLD အစိုးရရဲ့သူ့ခေါ် Divide and Conquer သီးခွဲအနိုင်ယူရေးကျင်းဆောင်မှုတစိစ်ရေးသာဖြစ်တယ်လို့ယူဆပါတယ်။ပြည်ထောင်စုညီညာရေးစီဝဲမှာတရုတ်အဓိကလှုပ်ဆောင်ခဲ့တာကတော့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအထူးသဖြင့် UWS နဲ့ KIA တို့တက်ရောက်ဖို့တွန်းပို့ခဲ့တာပဲဖြစ်ပါတယ်။ဒီဒီမှာတော့တရုတ်ကတွန်းပို့ဖို့မရပါဘူး။ဖြစ်နိုင်တာတစ်ခုကမြန်မာအစိုးရကလည်းဒီလိုလှုပ်ပေးဖို့မြစ်တာရက်ခံခဲ့ဖို့မရပါဘူးတဲ့။မြန်မာကလှုပ်ပေးပါလို့မပြောရင်တော့တရုတ်ဘက်ကလည်းလှုပ်ပေးဖို့လိုအပ်တယ်လို့ထင်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ COVID-19 ကြောင့်အပြင်ဒီစနေဝဟာအစကတည်းကသိမျောလင်းချက်မရှိစရာလည်းဖြစ်နေလေတော့တရုတ်ကစိတ်ပြီးတော့တက်တက်ကြွကြွမရှိနိုင်တူပါတယ်တရုတ်ဟာတကယ်တော့ all inclusive လို့ခေါ်တဲ့အလုံးပါဝင်ရေးကိုထောက်ခံနေရလဲဖြစ်တဲ့အတွက်ကြောင့်အေးကိုကွက်ပြီးဖယ်ထုတ်ထားတဲ့အပေါ်မှာတရုတ်ကသဘောမတူနိုင်ဘူးလို့နားလည်ရကြောင်းရေးသားထားပါခင်ဗျာ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ကျွန်မခင်ယူထွေးပါရှင်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တလကျော်လေးပဲလိုပါတော့တယ်။ဒီကြောကြဲမှာ COVID-19 ကူးစက်မှုတွေကလည်းတိတိကျကျပိုးပြီးတော့ဆိုးလာနေတာကြောင့်အသွားအလာကန့်သတ်မှုတွေရှိနေတဲ့အခြေအနေအောက်မှာမိသားစုချမ်းမာရေးစားဝတ်နေရေးအခြေအနေတွေကလည်းရှိနေတာပါဒီလိုအခြေအနေမျိုးမှာအမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုဘယ်လိုရှိပါလဲ COVID-19 တက်ပြီးအချက်တွေကြားကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေဘယ်လိုပါဝင်လှူရှားနေကြပါလဲ။ရွေးကောက်ပွဲနဲ့အမျိုးသမီးပါဝင်မှုတွေနဲ့ပတ်သက်လို့အစဉ်တစိုက်သုတေသနလှုပ်လာခဲ့တဲ့ယူမြန်မာဖောင်ဒေးရှင်းအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးမျက်မျက်နန္နာသိန်းကိုဆက်သွယ်ပေးနေသည့်ထီထရင်မဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။သိန်းတို့ရဲ့ဒီ new myanmar foundation အဖွဲ့အားပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုတေသနလုပ်တာတွေရှိတယ်နောက်လူမှုစစ်တမ်းကောက်တာတွေရှိတယ်ဆိုတော့လေဒီရွေးကောက်ပွဲကျင်းပဖို့အခုဆိုရင်တလားကြတော့ပဲလို့ရတယ်ဒီအချိန်မှာဒီ covid-19 ကရောဂါအားလည်းရှိနေတယ်ဆိုတော့သွားလာကန့်သက်တာတွေရှိတယ်နောက်အလုံးလောရတဲ့အခါမှာမိသားစုစာဝန်တွေရေးကျန်းမာရေးပူပန်ရတာတွေလည်းဒါအရင်အခြေအနေနဲ့မတူတဲ့အခြေအနေအနေထားတွေရှိနေတာဆိုတော့အခုလိုအချိန်မျိုးမှာဒီမဲဆန္ဒရှင်ပြည်သူတွေနဲ့သူပြည်ဒီအမျိုးသမီးတွေအနေနဲ့အခုလိုအချိန်မျိုးမှာဒီရွေးကောက်ပွဲပေါ်စိတ်ဝင်စားမှုကဘယ်လိုတွေတွေ့ရပါသလဲရှင
့်ဟုတ်ကဲ့ကျမကြီးဟောပေါ့ကျွန်တော်တို့အခုဒီအမျိုးသမီးတွေရဲ့ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုဆိုတဲ့အပိုင်းမှာကျတော့ဟိုအခြေအနေတော့ကွာနိုင်တာပေါ့နော်ဟိုအခြေအနေကွာနိုင်နေဆိုတာကဒီအမျိုးသမီးတွေထဲမှာလည်းဒီစာဝန်တွေရဲ့အတွက်ကိုဒီရုံးကလှူရှာနေရတဲ့ဒါ amazing အတွက်ကိုပေါ့နော်ဒီလုပ်နေရတဲ့ဒီအမျိုးသမီးတွေလည်းရှိပါတယ်အထူးသဖြင့်ကတော့ဒီ covid-19 အခြေအနေမှာဒီဟိုအလုပ်လက်မဲ့ဖြစ်သွားတဲ့ဒီအမျိုးသမီးတွေလည်းရှိတယ်ပေါ့နော်ရှိတယ်ဆိုတဲ့အခါကျတော့ဟိုဘာလဲပြောတော့ဟိုဒီအနေနဲ့အများတော့ဒီဟိုပေါ့ဒီမဲပေးမဲထွက်ပေးဖို့အတွက်ကိုသူတို့ဒီအမျိုးသမီးတွေရဲ့စိတ်ထဲမှာလည်းဒီဟိုပေါ့စိတ်ပိုင်းဆိုင်ရာဒီမလုံခြုံမှုပေါ့နော်အဲ့လိုမျိုးသူတို့မှာဒီစိုးရိမ်မှုကမျိုးတော့ရှိတယ်ဒါပေမဲ့လည်းဟိုဒီနဲ့တော့မပေးဘူးလို့တော့ဒီဆုံးဖြတ်တဲ့ပေါ့နော်ကျွန်တော်တို့ရဲ့ဒီစစ်တမ်းနေအရာဆိုလို့ရှိရင်တော့တိတ်အများကြီးမတွေ့ရဘူးပေါ့နော်ကျွန်တော်ဟုတ်
ဟုတ်ကဲ့စမတ်တစ်ခုတိထားတာကဒီမကြသေးရင်တော့ကပဲမမ်းမြနန္ဒာတင်တို့ရဲ့ new မြန်မာ foundation ကနေပြီးတော့ဒီလာမယ့်ရွေးကောက်ပွဲအပေါ်မှာအမျိုးသမီးတွေရဲ့ဒီစိတ်ဝင်စားမှုဒီရွေးကောက်ပွဲနဲ့ဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့လူလူစစ်တမ်းတစ်ခုလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့လည်းနည်းနည်းတော့ပြောပြပေးပါလားရှင
်။ဟောပေါ့အဓိကတော့ဆရာမရေးဒီပြောပေါ့ဒီအမျိုးသမီးမဲဆန္ဒရှင်တွေပေါ့နော်။သူတို့ကဒီဟို COVID-19 ကာလတည်းမှာသူတို့ဒီဟောပေါ့အနေနဲ့တွားပြေးမလားပေါ့နော်။နောက်ပြီးတော့သူတို့ကြီးကဟောဒီအမျိုးသမီးရှိကလေးလောင်းနေပေါ်မှာဒီပို့ပြီးတော့မှဒီထောက်ခံအပြည့်မှုရှိနေတာပေါ့နော်။ဒီအမျိုးသမီးတွေရဲ့ကောင်းကြောင်မှုပေါ်ကိုဒါအမျိုးသမီးအချင်းချင်းရောဘယ်လိုဒီသဘောထားလဲပေါ့နော်။အဲဒီအချင်းတွေပေါ်မှာမူတည်ပြီးတော့တချို့မိကုန်းတွေပေါ့နော်။ဒီဝန်ကန်းလုပ်တာတွေနဲ့ပတ်သက်ပြီးတော့မှဒီမိကုန်းတချို့ကိုဒီနည်းမြတ်နေတာဖြစ်ပါတယ်
။ဟုတ်ကဲ့။အဲ့ဒီတော့ဒီအမျိုးသမီးတွေအနေနဲ့ရွေးကောက်ပွဲပေါ်ဆွဆွာပြောတဲ့မိကုန်းတွေအတိုင်းပေါ့နော်။အမျိုးသမီးအချင်းချင်းအမျိုးသမီးလက်တော်ကိုယ်စားလောင်းတွေအပေါ်မှာထောက်ခံမှုအားနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်မှုပေါ့။မြင်ရတဲ့လောက်ကလေးကိုတော့နည်းနည်းလောက်ရှင်းပြပေးပါလားရှင့်။
ကျမတို့မှာဒီကာလရှိရွေးကောက်ပွဲဆုံးပြေးလည်တဲ့သူရှိတယ်ပေါ့နော်ဒီပြည်နယ်တိုင်းအားလုံးမှာကျမတို့ဒီအားလုံးမှာအယောက်တရာပေါ့နော်အယောက်တရာရှိပါတယ်ဒီအယောက်လေးတွေကတော့သူတို့ဒါ daily report ဒီလုပ်နေကြတာပေါ့နော်ဆိုတော့ကျမတို့ရဲ့ဒီကာလရှိရွေးကောက်ပွဲလည်တာသူတွေတနေပြီးတော့မှဒီအမျိုးသမီးမဲဆန္ဒရှင်တွေကိုမေးမြန်းပြီးတော့မှသူတို့ဒီအစီအစဉ်ဆက်ဆံလေးတွေပို့ကြတာပေါ့ပို့ရခါမှာကျမတို့ဒီအမျိုးသမီးပေါင်း658ဦးပေါ့နော်ဒီစက်တင်ဘာလတွင်မှာဒီမေးမြန်းဖြစ်ခဲ့တယ်ပေါ့နော်မေးမြန်းဖြစ်ခဲ့တဲ့ဒီကုန်းတွေမှာတော့ကျွန်တော်ဒီ2015တော့ကဒီနေပေးခဲ့သလားဆိုရရဲ့ဒီအခုဒီ2020ရွေးကောက်ပွဲမှာရောမဲကြပေးမှလားပေါ့နော်အဲ့လိုမျိုးမျိုးကုန်းတွေကိုကျွန်တော်တို့ဒီနေဖြစ်ခဲ့ပါတယ်ဆိုတော့ဒီမှာဆိုရင်ဒီဖြည့်တဲ့ခြေကမှကျွန်တော်တို့ဒီပေါ့ဒီအမျိုးသမီးတွေရဲ့ဒီ2015မှာဒီ30ရာခိုင်နှုန်းလောက်ကတို့မဲမပေးခဲ့ဘူးပေါ့နော်ဒီ2015ရွေးကောက်ပွဲတော့ကအဲ့လိုဖြည့်ခဲ့ပါတယ်အခုကတော့အခုဒီ2020ရေကောက်ပွဲမှာဒီမေတော့ပြိမာလားဆိုတဲ့ဒီနေကုန်းပေါ်မှာတော့ဒါ80ရာခိုင်နှုန်းလောက်ကတော့ဒါမေတော့ပြိမယ်ဆိုပြီးတော့မှဖြေတယ်။အဲတချို့တွေကတော့ဒီ2020ရေကောက်ပွဲအတွက်ကိုအမဲပြိမယ်မပေးဘူးဆိုတဲ့အပိုင်းကိုဒါမဆုံးဖြတ်ရသေးဘူးဆိုပြီးတော့လည်းဒါဖြေဆုံးကြပါလေပေါ့နော်။အဓိကတော့ဒီမဲပြိမယ်မပေးဘူးလို့မဆုံးဖြတ်ရသေးတဲ့သူတွေကအဓိကတော့ဒီ COVID အခြေအနေမှာဒါတို့ဒါဒီလိုမျိုးဖြစ်ချမှုရှိမလားပေါ့နော်ဒီကျမကြီးနဲ့ပတ်သက်တဲ့ဒီအခြေအနေတွေအကောက်အွယ်သိမှုတွေပေါ်မှာအခြေတည်ပြီးတော့လေဒါအခြေအနေကိုကြည့်နေလို့ဆိုပြီးတော့မှဒါဖြေရတဲ့သူတွေလည်းရှိတယ်ပေါ့နော်ဟုတ
်ဟုတ်ကဲ့အမျိုးသမီးကောင်းဆောင်တွေအပေါ်မှာဒီအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပေါ်မှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ယုံကြည်မှုအားဘယ်လိုတွေ့ရလဲရှင်
အဲ့ဒီ ဒီကောင်းဆောင်လုပ်နိုင်ပါတယ်အမျိုးသမီးတွေရောဒါအစိုးရပိုင်းမှာလည်းဒါပါဝင်ပြီးတော့မှဒီကောင်းဆောင်နေမဲ့လုပ်ဖို့အတွက်အရေးချင်းရှိတယ်လို့ဒီယုံကြည်တဲ့သူကဒီကိုယ်စက်တရားကိုင်လုံးရှိပါတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေဒီပြည်သူကြီးရာဒီစီမံခန့်ခွဲမှုအရေးချင်းတွေရှိသလားဆိုတဲ့မေးခွန်းမှာလည်းဒါ
60%ရာခိုင်နှုန်းနောက်ကဒါစီမံခန့်ခွဲနိုင်တဲ့အရေးချင်းရှိတယ်ဆိုပြီးတော့မှတို့ဒီထိကြတယ်ပေါ့နော်ဆိုတော့ဒီဘိုင်းကိုကြည့်တယ်ဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေကဒါတို့ဒါအမျိုးသမီးအချင်းချင်းကိုလည်းဒီထောက်ခံနေဆိုရက်အဲဒီတဘောတော့ဒါရှိပါတယ်နောက်ထပ်မိခွန်းတစ်ခုမှကြတော့ဒီမတို့ကဒီနိုင်ငံရေးမှဒီနိုင်ငံရေးဖြစ်စင်မှာပေါ့နော်အမျိုးသမီးတွေပါဝင်တာကိုအမျိုးသမီးအချင်း
အပြောင်းလဲရဘာတွေတွေ့ရသေးလဲရှင်ပါဝင်မှုဆိုတာကလွှတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းဒီမဲဆွဲစည်းအုပ်လှုပ်ရှားမှုတွေမှာနောက်ကနေတန်ပိုးတာပဲဖြစ်ဖြစ်နောက်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပါဝင်တာပဲဖြစ်ဖြစ်ဘောနော်ဘလို့ပုံစံမျိုးနဲ့အမျိုးသမီးတွေအထူးကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်နေတာရောတွေ့ရလဲအဒီပေါ်မှာရောနေလာမိတာရှိပါလားရှင
်အခုကတော့လေဒီ2020ဒီရွေးကောက်ပွဲပေါ့နော်အဲဒီ2020ရွေးကောက်ပွဲမှာတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုဒီရာခိုင်နှုန်းပေါ့နော်အဲဒီကိုယ်စားလှယ်နှောင်းစီးရင်သွင်းတာပေါ့လေအဲ့ဒီမှာပို့ပြီးတော့မှအဲဒီပို့များလာတာကိုတွေ့ရတယ်ပေါ့နော်ဥပမာပါတီတွေဆိုလို့ရှိရင်လည်းဥပမာဒီပြည်ပေါင်းပြည်ဒီမိုကရက်တစ်ပါတီတို့နောက်ဒီ P3 လုံးတို့နောက်ဒီ NLD ပေါ့နော်ဒီ United Democracy အဖွဲ့ချုပ်တို့အဲသူတို့ဒီဆိုလို့ရှိရင်လည်းဟိုရာခိုင်နှုန်းတော်များများပေါ့နော်အဲသူတို့ဒီအမျိုးသမီးတွေကိုအဲဒီထည့်သွင်းပြီးတော့မှဒီကိုယ်စားလှယ်နှောင်းဖြစ်တဲ့ဒီဝင်ရောက်ပြီးတော့မှရှင်းတဲ့ဒီတဲ့ပုံမျိုးလေးတွေ့ရတယ်ပေါ့နော်ဥမာဖြစ်ဆိုရင်ဒီလူပေါင်းတဲ့ပါတီဆိုရင်သူကဒီညသမီးကိုတည်းလောင်းကိုသူ90ရာခိုင်နှုန်းလောက်ထည့်ထားတယ်ပေါ့နော်အဲဒါဟိုကပြည်သူလုံးဆိုလို့ရှိရင်လည်းသူ71ရာခိုင်နှုန်းလောက်ပါတယ်ဒီမြန်မာပြည်သူစီအဖွဲ့ချုပ်အနေနဲ့ဆိုရင်လည်းဒီ70ရာခိုင်နှုန်းထိဒါတိုးလာတယ်ပေါ့နော်အရင်ကတော့ကျတော့ကျွန်တော်တို့ဒီ2015ဒီညသမီးကိုတည်းလောင်းအရင်တွက်ချက်စာရင်တော့အခုကပို့ပြီးတော့မှအဲဒီများလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲကျွန်တော်ရဲ့အတိတ်တွေကတော့ဒီဒီဘောနိုင်ငံရေးပါတီတွေအနေနဲ့အဲဒီဘောက်ဖွင့်ဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုတွေကိုပို့ပြီးတော့မှဒီအားပေးလာတဲ့သဘောလို့ကျွန်တော်တို့အဲ့လိုထင်ပါတယ်
အဲ့လိုမျိုးဒီရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်တာအပြင်ကိုပေါ့နော်တခြားရွေးကောက်ပွဲလုပ်ငန်းစဉ်တွေနောက်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေပိုပြီးတော့ပါဝင်လာတယ်ဆိုတာကိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာပိုတိတိတသာတွေ့လာရတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်နော်
ဟုတ်ပါရဲ့ရှင့်ဟောဥမာအဖြစ်ဆိုရင်ဥမာကမ်ပိန်းမန်နေဂျာလောက်တာမျိုးပေါ့နော်အဲဒီမျိုးဆက်စီရင်ပိုင်းတွေမှာလည်းဒီအမျိုးသမီးတွေရဲ့ပါဝင်မှုကပို့ပြီးတော့မှအဲဒီအားကောင်းလာတယ်ပေါ့နော်အထူးသဖြင့်ကတော့ဒီအမျိုးသမီးဒီနိုင်ငံရေးကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေအတွက်အဲဒီစွန့်ရင်ပြင်းတဲ့ဒီကနန်းကြီးဒီနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့သူတို့ပေါ်မှာဖန်ပိုးပေးမှုတွေနဲ့ပြီးတော့အဲဒီပါတီတွေရဲ့ဒီအမျိုးသမီးတွေပေါ်မှာပို့ပြီးတော့မှအားပေးလာမှုပေါ့နော်အဲဒီဟာတွေကလည်းပို့ပြီးတော့ဒီအမျိုးသမီးတွေကိုဒီနိုင်ငံကြီးဖြစ်စဉ်မှာပို့မှုပြီးတော့မှအဲပါဝင်လာစေတယ်လို့တော့ကျွန်တော်ထင်တယ
်။မြန်မာနိုင်ငံလူမျိုးရဲ့တဝက်ကျော်ရှိတဲ့အမျိုးသမီးတွေအခုဆိုရင်နိုင်ငံကြီးဥဆောင်မှုခန္ဓာတွေမှာရောဘယ်လောက်အတိုင်းတာထိပါဝင်နေကြပြီလဲ။ဥဆောင်မှုခန္ဓာမှာအမျိုးသမီးတွေပို့ပါလာဖို့ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲ။အနာဂတ်နိုင်ငံကြီးမှာအမျိုးသမီးကောင်းဆောင်တွေပို့မှုပေါ်ထွက်လာဖို့အလားအလာဘာတွေရှိနေသလဲဆိုတာတွေကိုလည်းရှေ့သတင်းပတ်မှာဆက်လက်တင်ပြပေးမှာမို့သောပြောနာဆင်ကြပါလို့ဖိတ်ခေါ်ရင်းနေပဲဒီတိုင်းတဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရည်နာဝင်ပြပါရှင်ကျွန်မဆီပြပါရှင
်ဒီကဘတ်တူတာဆုံးတဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်နောက်လာမယ့်သတင်းဘက်ကစလို့ဂျူတင်မဲရီပြလို့ရပြီဖြစ်တဲ့အကြောင်းနောက်ဒီအာကာသကနေနေတိနဲ့အာကာသသိပ္ပံပညာရှင်နောက်ဒီနယူးယောက်မြို့ကအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အကြောင်းစာတာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်နီးကလာရာနဲ့အမျှအမေရိကန်တဝန်ပြည်သူတွေမဲပေးဖို့အဆင်ပြေအောင်တာဝန်ရှိသူတွေကစီစဉ်နေကြပါတယ်။ကပ်ရောဂါကာလဖြစ်တာကြောင့် social distancing ကျင့်သုံးနေတဲ့အချိန်လူတွေမဲပေးဖို့အဆင်ပြေအောင်စီစဉ်နေတာပါ။ဆန်ဖရန်စစ္စကိုမြို့တော်ကမှနာမလူနေရာလောက်တပြိုင်တည်းမဲပေးလို့ရအောင်ရွက်ပြင်တဲထိုးပေးတယ်လို့ မဲပေးဖို့စီရင်ပေးထားသူအလုံးစာရိုက်ကနေတစ်ဆင့်မဲထည့်နိုင်အောင်မှာကြိုတင်မဲစာအိတ်တွေပေးပို့ထားပါတယ်။ဒါ့အပြင်ယောဂကူးစက်မှုမဖြစ်ပွားအောင်လည်းအသေးအချာပြင်ဆင်ထားတယ်လို့ဆိုပါတယ်။ San Francisco မြို့တော်ဝန် London Breed က
We not only make voting accessible, we make it safe.
အစဉ်ပြေပြေမဲပေးနိုင်အောင်လည်းမဟုတ်ပါဘူး။မဲလာပေးတဲ့အခါမှာလည်းတခြားဘာမှတွေးဘူးမနေပဲမဲပေးနိုင်အောင်ရဲ့။နောက်တကယ်လို့ကြိုတင်မဲပေးခြင်းနဲ့ဆိုရင်လည်းတင်းလာနေကြရင်မဲယုံဖွင့်ပါလိမ့်မယ်
။လူဦးရေ 7,000 လောက်နေထိုင်တဲ့မြို့မှာကြိုတင်မဲပေးဖို့မဲယုံကြိုတင်ဖွင့်လှစ်တာပါ။တစ်မြို့လုံးမှာမဲယုံ988နေရာဖွင့်လှစ်မှာဖြစ်ပြီးမဲဘုံတွေကိုမဲယုံအတွင်းမှာရောအပြင်မှာပါထားပြီးတော့မှာပါ San Francisco Yukabwe Commission GK John Anska
so that people can maintain social distancing that there's PPEs that our personnel
social distancing ကျင့်သုံးပါတယ်မဲယုံကြီးကြပ်သူတွေလည်း PPE ဝတ်ဆင်မှာဖြစ်တယ်လို့မဲလာပေးသူတွေအတွက်လည်း PPE နှာခေါင်းစည်းမျက်နှာပုံလက်သန့်စည်းရည်လက်သန့်စက္ကူအားလုံးပေးထားပါမယ
်2016သမ္မတရွေးကောက်ပွဲတွင်ကမဲပေးသူအမှတ်ပုံတင်ထားသူ80ရာခိုင်နှုန်းကလာရောက်မဲပေးခဲ့ကြသလိုမကြခင်ချင်းပါမဲ့ရွေးကောက်ပွဲမှာလည်းမဲပေးသူဥယျာဉ်များပြားလိမ့်မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ NASA အကသတိပင်ပညာရှင် Kate Rubins ကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲကျင်းပချိန်မှာသူရရှိနေမယ့်ကမ္ဘာမြေပြင်အထက်မိုင်200အကွာအဝေးမှာရှိတဲ့အကသတွေကနေမဲပေးသွားမယ်လို့ AP သတင်းဌာနကပြောပါတယ်အော်တိုဘာလလည်းကြာရင်နိုင်ငံတကာအာကာသစခန်းမှာ6လကြာတောင်းဝန်ထမ်းဆောင်မှုကြိုတင်ပြင်ဆင်တဲ့အနေနဲ့အခုအခါမှာသူဟာရုရှားနိုင်ငံမြို့တော်မော်စကိုနားက Star City ကိုရောက်ရှိနေတာပါ
There's legislation passed a number of years ago to allow astronauts to vote in space.
အာဂါသရေမှုတွေသိပ္ပံပညာရှင်တွေအနေနဲ့အာဂါသတွေကမဲပေးနိုင်အောင်လွန်ခဲ့တဲ့နှစ်အတော်ကြာကလေးကဥပဒေအတည်ပြုပြဋ္ဌာန်းပေးထားတာကြောင့်အားလုံးမဲပေးကြပါရယ်ဒီမိုကရေစီစနစ်အရာမဲပေးခွင့်ဟာအရေးကြီးတယ်လို့ယူဆထားကြတာပါအထူးသဖြင့်အာဂါသတွေကဒီမဲပေးခွင့်ဆိုတာဟာအခွင့်အရေးကြီးတဲ့ဖြစ်တာကြောင့်အဝေးကနေလမ်းမဲပေးမှာပါလို့သူကပြောသွားတာပါအမေရိကန်အာဂါသဆိုင်ရာပညာရှင်အများစုဟာ Texas ပြည်နယ် Houston မြို့မှာနေကြပြီးတော့ Texas ပြည်နယ်ဥရေအရာလုံခြုံစိတ်ချရတဲ့ online မဲပေးစနစ်ကိုတုံးပြီးတော့အာဂါသတွေကနေမဲပေးနိုင်ပါတယ်အာဂါသစီမံကိန်းထိချွေဌာနကနေအာဂါသတွေရောက်နေတဲ့သူတွေမဲပေးဖို့စီစဉ်ပေးတာပါ
I think it's really important for everybody to vote and
Hello maybe Boo ha အရေးကြီးတယ်လို့ထင်ပါတယ်။အာဂါသာရဲကနေတော့မဲပေးရင်မြေပြင်ပေါ်မှာရှိနေတဲ့လူတွေလည်းမဲပေးလိမ့်မယ်လို့ယုံကြည်ပါတယ်လို့သူကပြောပါတယ်။နိုင်ငံတကာအာဂါသာစခန်းမှာရှိတဲ့ Cole Atom တကောကမ်းမှာ Rubin Sa DNA မျိုးရိုးဗီဇာထဲမှာပါတဲ့ဇီဝဓာတုပစ္စည်းတွေကိုပထမဆုံးခွဲခြမ်းစိတ်ဖြာစစ်ဆေးနိုင်ခဲ့သူဖြစ်ပြီးနှလုံးနဲ့သွေးကြောစနစ်ကိုသူတည်သနာလုပ်ဖို့လည်းပြင်ဆင်နေပါတယ်။သူနိုင်ငံတကာအာဂါသာစခန်းကိုရောက်ရှိချိန်မှာလူသားတွေအာဂါသာထဲမှာတောက်လျှောက်စခန်းချလာတဲ့20ပြည်မြောက်အထိမ်းပလဲဆင်နွှဲမှာဖြစ်တယ်လို့အော်တိုဘားလနောက်ပိုင်းမှာ SpaceX အာဂါသာယာဉ်နဲ့ဒုတိယအချိန်မြောက်ရောက်လာမယ့်အဖွဲ့ကိုလည်းကြိုဆိုဖို့ရှိနေပါတယ်ခင်ဗျာ American ပြည်အောင်စုမှာ COVID-19 ရောဂါဒဏ်ကိုအကြီးအကျယ်ခံခဲ့ရတဲ့နယူးယောက်မြို့မှာမူလတန်းကျောင်းတွေဒီသတင်းပတ်မှာပြန်ဖွင့်လိုက်ပါပြီ။မြို့အချို့ရဲ့ဖွဲ့ဝင်တွေနဲ့အခြေလဲညှိနှိုင်းဆွေးနွေးပြီးတဲ့နောက်ကျောင်းတွေဟာတင်ကြားပြသသူဆရာဆရာမဥယျာဉ်နဲ့ကျောင်းသူကျောင်းသားဥယျာဉ်တွေကိုတက်ချက်ပြီးမှပြန်ဖွင့်တာကြောင့်အခုလိုနောက်ကျပြီးမှကျောင်းပြန်ဖွင့်နေတာပါ။နယူးယောက်မြို့မှာရောဂါကူးစက်မှုကိုတစုံတရာထိန်းချုပ်လာနိုင်ပေမယ့်လည်းမီးစရာမျိုးတချို့မှာတော့ယောဂကုသမှုတွေပြန်တိုးလာတာကြောင့်တာဝန်ရှိသူတွေဟာအခြေအနေတည်တည်ငြိမ်ငြိမ်ရှိဖို့ကြိုးပမ်းနေကြတာပါ။ကျောင်းသားမိဘတဦးဖြစ်တဲ့ Richard Garuda သူရဲ့ဆိုရင်မှုကိုအခုလိုပြောပါရစေ
။ A little nerve breaking. Because this virus is still out here.
ယောဂပိုးကပြန့်နေတာဆိုတော့ကြောက်ဖို့ကောင်းပါတယ်။အကောင်းဆုံးလုပ်ပေးနိုင်တာကတော့ကိုယ့်ဘာသာကိုယ်ကာကွယ်ဖို့နှာခေါင်းစည်းတက်ပါလို့ပြောထားတာပါပဲ။
ကျောင်းသူကျောင်းသားတသန်းကျော်ရှိတဲ့နယူးယောက်မြို့မှာအခုလိုစောင်းဦးပေါက်အခြေကျောင်းတွေပြန်ဖွင့်နိုင်ဖို့တာဝန်ရှိသူတွေကအပြင်းထန်ကြိုးစားခဲ့ကြတာပါမိဘတွေအနေနဲ့လည်းကိုယ်ကလေးကိုကျောင်းကိုပို့မလားအိမ်မှာနေပြီးတော့အွန်လိုင်းကနေတင်မလားစတဲ့နည်းလမ်းတွေကိုရွေးချယ်လို့ရပြီးအခုဆိုရင်ကလေးတွေရဲ့50ရာခိုင်နှုန်းလောက်ကအွန်လိုင်းကနေတင်ကြဖို့ရွေးချယ်ထားပါတယ်လုံးရတဲ့သတင်းပတ်6ပတ်လောက်တုန်းကတော့30ရာခိုင်နှုန်းသာရှိရကနေအခုလိုခုန်တက်သွားတာလို့နယူးယောက်မြို့ပညာရေးဌာနရဲ့ကိန်းဂဏန်းတွေအရသိရပါရယ်စက်တင်ဘာ10ရက်နေ့မှာကျောင်းတွေပြန်ဖွင့်ရမှာဖြစ်ပေမဲ့ယောဂကုသမှုကိုရှင်းချပေးမယ်လေဝင်လေရက်စနစ်ဖြစ်ဖို့လိုအပ်တာကျောင်းသူနာပြုမလုံလောက်တာနဲ့တခြားကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်ဆောင်မစီစဉ်နိုင်တာကြောင့်နယူးယောက်ဆရာဆရာမများသမဂ္ဂကနေကျောင်းဖွင့်မယ့်ရက်ကိုရွှေ့ဆိုင်းလာတာပါမ မြို့တော်ဝန်ရှိသူတွေနဲ့ကျောင်းတော်ဝန်ရှိသူတွေကြားတဲမှမှုတွေရှိခဲ့ပြီးတော့ဆရာဆရာမများတမကအနေနဲ့ဆရာပြမယ်ဆိုပြီးတော့ချင်းကျောက်တဲ့အဆင့်ကိုတော့ရောက်ခဲ့ပါသေးတယ်။အခုခါမှာတော့တမကကတောင်းဆိုတဲ့အတိုင်းအွန်လိုင်းကနေလည်းတင်ကြားမယ့်အစီအစဉ်ကိုမြို့အုပ်ချုပ်ရေးအဖွဲ့ကသဘောတူထားပါပြီ။ဒါကြောင့်တချို့ကျောင်းသားတွေကကျောင်းကျက်ပြီးတော့ရောအိမ်ကနေပါတင်ကြားနေပါတယ်။မူလတန်းတွေကဒီသတင်းပတ်အင်္ဂါနေ့ကစလို့ကျောင်းပြဖွင့်တာဖြစ်ပြီးအလေတန်းနဲ့အထက်တန်းကျောင်းသားကျောင်းသူတွေကတော့ကြာသာပိတိကနေစတင်တာကြောင့်ကျောင်းတက်မဲ့ကလေးတွေကိုယောဂကောက်ွယ်ဖို့မိဘတွေကလည်းအသေးချာမှာကြားကြပါရယ်6နှစ်အရွယ်ကျောင်းသားတဦးရဲ့မိခင်ခင်မနီဟေးလ်မန်က
I'm concerned about how his day is going to be in school so
တနေ့ကကျောင်းမှာဘလို့နေနေမလဲဆိုတာစိုးရိမ်ပါတယ်နှာခေါင်းစီတက်ထားဖို့နောက်တယောက်နဲ့တယောက်တိတ်ငြိမ်ငြိမ်ကက်ကက်မနေဖို့နောက်စက္ကန့်20လောက်လက်ဆေးဖို့ဒီလိုကျောင်းတွေကိုကျောင်းလာတဲ့လမ်းတစ်လျှောက်မှာပြောလာတာပါ
အခုလိုစောင်းဘောက်ရာသီမှာအမေရိကန်ပြောင်းစုတဝန်ကကျောင်းအများစုဟာအွန်လိုင်းကနေတင်ကြားခဲ့ပေမဲ့တချို့ကတော့ကျောင်းပြန်ဖွင့်လစ်ခဲ့ပါတယ်။ကျောင်းသူကျောင်းသားဦးရေနှစ်သိန်းနီးပါးရှိတဲ့ဖလော်ရီဒါပြည်နယ်ပမ်ဘီချ်ခရိုင်မှာဆိုရင်စက်တင်ဘာ22ရက်နေ့ကကျောင်းတွေပြန်ဖွင့်တာမှာကျောင်းသားတွေဟာကျောင်းပြန်တက်ဖို့ကိုရွေးချယ်ခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့လူအများစုမှာယောဂလက္ခဏာဆိုးဆိုးရွားရွားမပြပေမဲ့လေတချို့တက်ကြီးရွယ်ဝတွေနဲ့ယောဂအခန်းရှိသူတွေအတွက်တော့အလွန်အန္တရာယ်ရှိတယ်လို့ပညာရှင်တွေကထောက်ပြသတိပေးချပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်ဗျာတက်ပါဒီတစ်ပတ်တော့ဆွန့်ပစ်ပစ္စည်းအမျိုးမျိုးကနေလောင်စာဆီထုတ်ကဲနီးတွေတဲ့ကပလတ်စတစ်နဲ့ဆက်ပြိုးရေးဆွန့်ပစ်ပစ္စည်းတွေကနေလောင်စာအရေးထုတ်ဖို့အတွက်မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်မှလုပ်တဲ့သူတေသနာတွေအကြောင်းဒုပါမောက္ခချုပ်ဒေါက်တာမိုးသနာကြီးကပြောပြပေးပါပ
ါစမီးတစီနှစ်မျိုးကနေပြီးတော့ထုတ်ပါတယ်လောင်စာဆီကိုပထမအဦးဆုံးအနေနဲ့က plastic waste ပေါ့နော်တေးဘူးကွန်နေရေတံဘူးကွန်နေစပြရေဘူးကွန်နေအဲ့လိုမျိုးဒီကနေပိုင်ရိုရိုက်စင်နီးနေပေါ့လောင်စာဆီထုတ်တာတစ်မျိုးနောက်တစ်မျိုးကပိုင်ဝမက်စ်ပေါ့နော်လေယာဉ်အတွက်ဆွန့်ပစ်ပစ္စည်းတွေကကောင်ယူတို့စပက်ခွန်တို့ပါမယ်နောက်တစ်ခါဘူးဒီပိုင်ဝမက်စ်လို့ပြောတယ်တစ်တူတစ္ဆာပေါ့ပြောစာမဟုတ်သဘောမျိုးပေါ့နော်အဲ့လိုမျိုးကနေပြီးတော့မှပြန်ပြီးတော့လောင်စာဆီထုတ်တဲ့အပိုင်းရယ်ဆိုပြီးတော့နှစ်ပိုင်းသူဒေသနာအသေးစားလေးတွေလောက်ကြပါတယ်
အမှောင်ဆုံး plastic နဲ့ပတ်သက်ပြီးပြောပြပေးပါ plastic ကလည်းအမျိုးအစားတွေအများကြီးခွဲတော့ plastic မှလည်းအကုန်လုံးသုံးလို့ရသလား
plastic ကတော့သုံးနေအမျိုးအစားပေါ်မူတည်ပြီးတော့ထွက်လာတဲ့ထပ်ကုန်ပေါ့နော် product ကလည်းကွဲပြားမှုတွေရှိပါတယ်ဒီအများသောအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံအေးဘူးကွန်တွေစပြားရည်ဘူးကွန်တွေအဲ့လိုမျိုးတွေကိုအများစုသုံးမယ်ဆိုရင်ဒီစဲအမျိုးအစားတောင်စာစီဖတ်နိုင်ပါတယ်ကျန်တဲ့အမျိုးအစားတွေပေါ်မူတည်ပြီးတော့ gas စီတို့ကျန်တဲ့ဒီအိမ်သုံးဒီတင်အမိနဲ့အိမ်သုံးဝိုင်းပေါ့နော်အဲ့လိုမျိုးစားတွေဖတ်နိုင်ပါတယ်သုံးရကုန်ချမ်းပေါ်မူတည်ပြီးတော့ထွက်လာတဲ့ product ကလည်းအမျိုးအစားတွေကွဲပြားသွားနိုင်ပါတယ
်ဆိုတော့ဒီအိမ် plastic ဆန့်ပစ္စည်းတွေကထွက်လာတာအများကြီးပေါ့နော်ဒီ gas စီအစားအိမ်သုံးစီတိထွက်လာနိုင်တယ်ဆိုတော့ဘလို့ပုံစံနဲ့သူတို့ကိုထုတ်တယ်လဲထုတ်တဲ့နည်းကတော့တူမှာမဟုတ်ဘူးပေါ့နော်
ဟုတ်ကဲ့မှာရှူတဲ့ propellant လောင်စာနဲ့တွန်းငင်ပစ္စည်းဌာနမှာဒီ plastic waste ကနေပြီးတော့ဒီလောင်စာကြီးထုတ်တဲ့နေရာမှာ pyrolysis ကြီးကိုသုံးပါတယ် pyrolysis ကြီးရသွားပါလဲဆိုရင် temperature ကိုပေါ့450 degree celsius လောက်ကနေပြီးတော့900 degree celsius လောက်အထိအပူပေးပြီးတော့ထုတ်လုပ်တဲ့နည်းစဉ်ဖြစ်ပါတယ် pyro ဆိုတာပိုင်းရပေါ့နော် lysis ဆိုတာ decomposition ဖြစ်သွားတာပေါ့နော်အဲပြိုကွဲသွားတဲ့သဘောမျိုးဒီ pyrolysis ကြီးရဆိုရင်ကျမတို့ကအဓိကအဖြစ်အောက်ဆီဂျင်မပါဘူးပေါ့နော်အောက်ဆီဂျင်မပါဘူးနောက်တစ်ခါအောက်ဆီဂျင်ကိုအဓိကဖယ်ထုတ်ပြီးတော့မှာတာ pyrolysis ကြီးကနေပြီးတော့ထွက်လာတဲ့အငွေ့တွေကိုဟို ball down gas ပေါ်မှာရဲ့အဲ့ဒီအငွေ့တွေကိုမှတစ်ခါပြန်ပြီးတော့ဟို trap လုပ်မယ်ဖမ်းမယ်ဖမ်းပြီးတော့မှတစ်ခါကူးလင်းပြန်လုပ်ပြီးတော့မှဒီ liquid ရှူတဲ့အမျိုးအစားကိုရတာပေါ့နော်အဲ့လိုရတဲ့အခါမှာလေဒီဇယ်တွေသူ့ကိုပြန်ပြီးတော့ဟို GCMS လို့ခေါ်တဲ့ဒီတိုင်းတာတဲ့စက်တီနဲ့ပြန်တိုင်းရမယ်ဆိုရင်ဒါဆိုရင်ဓာတ်စီပေါ့နော်အဲဓာတ်စီတို့ဒီဇယ်တို့ဝိုင်းတို့ဝက်စ်တို့အယောင်းကြီးနောက်တစ်ခါသူ့ရဲ့ residue တွေပေါ့နော်အကျဉ်းအကျန်တွေအဲအဲ့လိုမျိုးတွေပါဆက်မျိုးစားလိုက်ကွဲပြီးတော့မှတရားရဂိုင်လုံးအတွင်းမှာအဲ့ဒီပါဆက်လေးတွေကွဲပြီးတော့ထွက်လာမယ်ပေါ့အဲအဲ့လာမှမှသူ့သုံးရရောမူတည်ပြီးတော့မှဒီထွက်လာတဲ့ product ရဲ့ပါဆက်ကလည်းဖေဟာရတယ်ဖေဟာနေတယ်ဆိုတာကို analysis လုပ်လို့ရမယ်။နောက်တစ်ခါက catalyst ကို၃ညာနဲ့မ၃ညာနဲ့ဆိုပြီးတော့အဲ့လိုမျိုးလေးပွာပါသေးတယ်။ catalyst ဆိုတာဓာတ်ပုံပစ္စည်းပေါ့အမရယ်။ကို၃နဲ့ဓာတ်ပုံပစ္စည်းပေါ်မူတည်ပြီးတော့ပတ်လာတဲ့ product ကအမျိုးအစားကြီးပွဲသွားနိုင်ပါသေးတယ
်။ဒီသုတေသနလုပ်တဲ့ဥစ္စာလက်တွေမှာတကယ်သုံးနေလားဒီဆီတွေလေ။ဓာတ်ဆီတို့ပါလို့ဒီစနစ်ပစ္စည်းကထောက်လာတဲ့ဆီတို့တကယ်တော့လက်တွေမှာသုံးနေပြီလား။
မနီမှာတော့လက်တွေမှာတော့အသေးစားလေးတွေလုပ်တဲ့အပြင်မှာတော့ရှိတယ်။ကျောင်းကြီးကတော့ဒီ commercial အနေနဲ့ထုတ်ဖို့ဆိုတာတော့မလွယ်ဘူးသေးဘူးပေါ့နော်။ဒီ lab scale အနေနဲ့ဖတ်တဲ့ product အနေချင်းလေးတွေပဲရှိပါသေးတယ်မ
။ဒါဆိုဆက်ပြီးလုပ်ဖို့ရလိုသေးတာပေါ့နော်။ကုန်ကျန်လည်းရှိတယ်၊နီးလည်းတည်ပြီးဆိုဆက်လုပ်ဖို့ပဲရှိတာပေါ့နော
်။ဆက်ပြီးတော့လုပ်နိုင်တော့ပိုကောင်းတာပေါ့။အ
ဲ့ဒါတော့ plastic substitute ဆီကနေရတာပေါ့နော်။နောက်ပြီးတော့ခုန biomass လို့ပြောတဲ့ဇီဝလောင်စာကောက်နံစပါးတို့ပါတို့ဒီ layer ထွက်ကုန်စံပြစ်ပစ္စည်းတွေနောက်ပြီးတော့တက်တူတက်ဆာဒီစံပြစ်ပစ္စည်းတွေအဲ့ဒီကနေလောင်စာရေရောဘယ်လိုထုတ်လဲအဲ့ဒါပြောပြပေးပါဦ
းဟော biomass ကနေပြီးတော့မှ liquid ဖြူတဲ့လောင်စာစီထုတ်တာပေါ့နော်အဲ့ဒီရာမှာကြတော့အခုလောင်စာနေတုံးငယ်ပစ္စည်းဌာနမှာသူတွေတနာတော့ lab scale ပေါ့နော်အသေးစားလေးတွေပဲလုပ်ခဲ့တာပါအဲ့တော့ဒီတွေကတော့ layer အတွက်စွန့်မြေပစ္စည်းအမျိုးအစားမျိုးဖြစ်တဲ့ကောက်ရိုးလို့စပက်ခွန်လို့စွန့်မြေပစ္စည်းတွေပြောပေးမယ်သူတို့ကလည်းအခုအချိန်မှာပြန်ပြီးတော့ပြင်းပြင်းနေရာတွေမှာဟိုတနိမ့်ဆန်အစားအစာတွေအဲ့လိုမျိုးထုတ်တဲ့နေရာတွေမှာလည်းပြန်ပြီးတော့သုံးလို့ရပါတယ်အဲ့ဒီနေရာတွေကိုကောက်ရိုးလို့စပက်ခွန်လို့အဲ့ဒီကနေပြီးတော့မှ liquid ဖြူတွေထုတ်တာပေါ့နော်အဲ့ဒါလေးလည်းလုပ်ခဲ့ကြပါတယ်ဌာနမှာနောက်တစ်ခါ woody biomass ပေါ့ဝူဒီပိုင်ဝမဲ့ဆိုတာဒီတိတုသစ္စာအလေလွင်ဖြစ်တော်မဲ့အရာမျိုးပေါ့မှာလေအဲဟိုဥပမာပြောရင်သွားစာမုံမျိုးပေါ့အဲ့လိုမျိုးကနေပြီးတော့လေ liquid ဖြူတဲ့အမျိုးအစားထုတ်ခဲ့ကြပါတယ်ဟို lab scale ပါပဲအမအသေးစားလေးပါပဲ
အချမ်းမြင်အောင်ဘယ်လိုထုတ်တယ်ပြောပြလို့ရမလား
အချမ်းမြင်ကတော့ကျမတို့ဌာနမှာအများစုကတော့လေ pyrolysis နီးပဲသုံးပါတယ် pyrolysis နီး temperature မြင့်မြင့်ပေးပြီးတော့သုံးတာများပါတယ်အဲအဲ့ဒီနီးငယ်ပဲအဲမူလမျိုးအဲ ball dye test တွေထွက်လာမယ် test တွေထွက်လာတာပေါ့မှာအဲ့ဒီ test တွေကပြန်ပြီးတော့ပူလီလုပ်ပြီးတော့မှပြန်ပြီးတော့ liquid ဖြူမျိုးအမျိုးစားရတာပေါ့နော
်ဆန့်ကျင်တစ်စီကနေပြီးတော့လောင်စာအရေးထုတ်တဲ့ဥစ္စာကိုဘယ်နေရာတွေမှာတွင်တွင်ကျယ်ကျယ်သုံးနိုင်လဲအရှင်းပြပေးပါအကြောင်းဒီလိုသူတေသနာတွေဟိုပို့ပြီးလှုပ်ဖို့လိုတယ်ဆိုတာသိအောင်လေ
ဟုတ်ကဲ့သူကကြတော့ကက်ဆိုလင်းလို့ဒက်စီရိုဒီဇယ်လို့ပေါ့နော်အဲ့လိုမျိုးနေရာတွေမှာဒီဘိုင်ဝူဖြူတွေကိုအစားထိုးပြီးရောသုံးနိုင်ပါတယ်နောက်တစ်ခါအိမ်သုံးတွေပေါ့နော်အိမ်သုံးတွေမှာလိုက်လီတင်ဝိုင်းလို့ပါတော့အဲ့လိုမျိုးနေရာတွေမှာလေသူကဖိုက်ဇယ်ဖြူတွေကနေဟိုရင်းနှံမြေရရတဲ့လောင်စာနေရာတွေမှာဒီအခုတီထွင်ခံလေးလိုက်တဲ့ဘိုင်ဝူဖြူတွေမျိုးစားတွေကိုအစားထိုးပြီးတော့သုံးဖို့ရည်ရွယ်တာပါဒါပေမဲ့သူကပေါ်မရှယ်အနေနဲ့ထုတ်မယ်ဆိုရင်သုံးရတဲ့ upgrade test တွေပေါ့နော် equipment တွေကဈေးကြီးနေတဲ့အတွက်ပေါ်မရှယ်အနေနဲ့ထုတ်ဖို့တော့ခက်ခဲမယ်ဒီသုံးတဲ့ကုန်ကျန်းကတော့ဈေးမကြီးပါဘူးထုတ်လို့ရတဲ့ဈေးကဈေးကြီးလို့ပ
ါဒါပြမူသနာကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပန်နဲ့ဤပညာကဏ္ဍကိုဒီမှာပဲသင်နာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
အစိုးရရဲ့သဘောထားမြင်အားပေါ်ကိုကျင်းပြပါတော့မယ်ဆင
်အမေရိကန်ပြည်ထောင်စုဟာအာဆီယံနိုင်ငံတွေနဲ့မိတ်ဆွေအဖြစ်ယက်တီခဲ့တာကြာပါပြီအမေရိကန်နဲ့အာဆီယံနိုင်ငံဈာယီဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုအမေရိကန်နိုင်ငံဈာယီဝန်ကြီးမိုက်ပွန်ပီယိုအွန်လိုင်းကဗီဒီယိုနဲ့ပါဝင်တက်ရောက်ခဲ့ပြီးအမေရိကန်ရဲ့ရည်မှန်းချက်ဟာအင်ဒိုပစိဖိတ်ဒေသအနာဂတ်အတွက်အနီးကမဟာမိတ်တွေအဖြစ်ယက်တီဖို့ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အင်ဒိုပစိဖိတ်ဒေသမှာဗဟုအချက်အခြားကြတဲ့မိဖက်အာဆီယံနိုင်ငံတွေရဲ့တာယာဝပြောရေးအတွက်ပံ့ပိုးပေးဖို့အမေရိကန်ကတန်တိတ်ထိုင်ချထားတယ်လို့ဆိုပါတယ်အမေရိကန်ကကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာဘီလီယံ20ကျော်ပံ့ပိုးခဲ့တဲ့အနေနဲ့ဒေါ်လာ89မီလီယံဟာအာဆီယံနိုင်ငံတွေကိုထောက်ပံ့နေတာဖြစ်ပါတယ် Ventilators အသက်ရှူအကူဇက်850ကိုအင်ဒိုနီးရှားနိုင်ငံကိုပေးပို့ခဲ့ပြီးနောက်ထပ်150ကိုလည်းလာမယ့်သတင်းပတ်တွေအတွင်းပေးပို့ဖို့ခန့်မှန်းထားပါတယ်အသက်ရှူအကူဇက်တရားဖိလစ်ပိုင်နိုင်ငံကိုခရီးပေးထားတဲ့အတိုင်းပေးပို့မှာဖြစ်တယ်လို့လည်းဝန်ကြီးဖွံ့ဖြိုးကပြောပါတယ်။အာဆီယံနိုင်ငံတွေရဲ့အချုပ်အခြာအာဏာခိုင်မြဲရေးနဲ့ဖွံ့ဖြိုးရေးအတွက်အကူအညီပေးနိုင်ဖို့ဦးစီးဦးဆောင်မဲ့အစီအစဉ်သစ်တွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွံ့ဖြိုးကအခုလိုကြေညာလိုက်ပါတယ်။
First, we're pleased to adopt the ASEAN-US Plan of Action for 2021 to 2025 to guide our future engagement together.
ASEAN ရဲ့ Indo-Pacific ဒေသမျှော်မှန်းချက်နဲ့အညီအနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့2021ကနေ2025ခုနှစ်အတွင်းအာဆီယံအမေရိကန်လှုပ်ရှားမှုအစီအစဉ်ကိုအတည်ပြုနိုင်လို့ကျွန်တော်တို့ကျေနပ်ကြောင်းပထမဆုံးပြောပြရစေ။အာဆီယံနိုင်ငံတွေရဲ့တာယာဝပြောရေးနဲ့စည်းလုံးညီညွတ်ရေးအတွက်တိတ်အရေးကြီးတဲ့မဲခေါင်ဒေသ၅နိုင်ငံနဲ့မဲခေါင်အမေရိကန်မိတ်ဖက်အဖြစ်ပူးပေါင်းဆောင်ရွက်ရေးကိုလည်းအခုစတင်လိုက်ပါပြီ။အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေရဲ့လူအရင်းအမြစ်ဖွံ့ဖြိုးရေးအတွက်ဦးစီးဆောင်ရွက်မှုအစ်စ်တွေလှုပ်ဆောင်ခဲ့ကြောင်းထုတ်ပြန်ချက်အတွက်လည်းကျွန်တော်တို့ခုံယူပါတယ်။အရှေ့တောင်အာရှလူငယ်ခေါင်းဆောင်တက္ကသိုလ်နဲ့ဗီယက်နမ်မှာဖူလ်ဘရိုက်တက္ကသိုလ်ထူထောင်ဖို့အတွက်အမေရိကန်အစိုးရကဒေါ်လာ5သန်းပံ့ပိုးဖို့ရည်ရွယ်ထားတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောလိုက်တာပါ။ပြည်သူတွေဘဝတိုးတက်ရေးနဲ့ထုတ်လုပ်မှုစွမ်းအားမြင့်မားရေးအတွက်အမေရိကန်အာဆီယံ Smart Cities မိတ်ဖက်အစီအစဉ်အတွက်ပံ့ပိုးခဲ့တဲ့ဒေါ်လာ73သန်းအပြင်အခုပညာရေးအတွက်ထပ်ပြီးပံ့ပိုးဖို့ရည်ရွယ်တာဖြစ်ပါတယ်။နောက်ဆုံးတော့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေလက်တလို့ရင်ဆိုင်နေရတဲ့ကပ်ရောဂါတိုက်ဖျက်ရေးမှာရောအနာဂတ်အတွက်ပါတပေါင်းနဲ့ကူညီဖို့နောက်ထပ်အရင်းအမြစ်အစ်စ်တွေပံ့ပိုးနိုင်ရေးကိုအာရုံစိုက်နေပါတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်
။ The ASEAN Public Health Emergency Coordination System through $1.5 million in funding from the State Department.
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအာဆီယံလူထုကျန်းမာရေးအရေးပေါ်ညှိနှိုင်းမှုစနစ်အတွက်ဒေါ်လာတစ်သန်းခွဲပံ့ပိုးခဲ့တာဟာဒေသတွင်းလူထုကျန်းမာရေးအပေါ်အကျပ်အတည်းတုံ့ပြန်နိုင်ဖို့အာဆီယံရဲ့စွမ်းရည်ကိုမြှင့်တင်ပေးတာဖြစ်ပါတယ်။ပွင့်ပွင့်လင်းလင်းပြောရရင်နောက်ထပ်ကပ်ရောဂါကိုကြိုတင်ကာကွယ်နိုင်ဖို့ကူညီတာလည်းဖြစ်ပါတယ်။ COVID-19 ကပ်ရောဂါကာကွယ်တိုက်ဖျက်ရေးအကောင်းဆုံးကျင့်သုံးရမယ့်တည်ကောင်းစရာအချက်တွေကိုမျှဝေဖို့အနာဂတ်ကျန်းမာရေးအတွက်ဝိုင်းရင်ပညာရှင်ကွန်ရက်ကိုဖွဲ့စည်းလိုက်ပါပြီ။ကျွန်တော်တို့ရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကလည်းအာဆီယံကျန်းမာရေးဌာနနဲ့တရားဝင်ဆက်သွယ်ဆောင်ရွက်ဖို့ဆန္ဒရှိပါတယ်လို့ဝန်ကြီးပွန်ပီယိုကပြောသွားတာပါ။ကျွန်တော်တို့ရဲ့အာဆီယံဒေသမိတ်ဆွေတွေကိုအကူအညီပေးတဲ့အမေရိကန်ရဲ့ဆောင်ရွက်ချက်အတွက်ဂုဏ်ယူပါတယ်။ဆက်လက်ပြီးလဲအားကိုးအားထားပြုနိုင်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကပြောဆိုလိုက်ကြပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ် COVID-19 အခုဆက်ခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကို Maryland ပြည်နယ် Bethesda မှာရှိတဲ့ Walter Reed စစ်ဆေးရုံအထုကုသခန်းကိုပြောင်းရွှေ့ကုသပေးနေတယ်လို့သမ္မတအင်ဂျူကဒေတာဆန်တော်ချိန်တောက်ကြနေညနေမှာပြောပါတယ်အသက်84နှစ်ရှိပြီဖြစ်တဲ့သမ္မတထရန့်အတွက်ကြိုတင်ကာကွယ်ရေးတတိထားဆောင်ရွက်တဲ့အနေနဲ့နောက်ရဲ့အနေငယ်လောက်အဲ့ဒီဆေးုံမှာပဲစောင့်ကြည့်ကုတာမှာဖြစ်ကြောင်းသမရအင်ဗျူပြန်ကြားရေးအရာရှိကေလီမက်ကန်နီကပြောပါတယ်သမရရဲ့တမတော်ကြီးနဲ့ကျမ်းမာရေးကျွမ်းကျင်သူတွေရဲ့အကြံပေးချက်အရအထူးသတိထားတဲ့အနေနဲ့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးသမရအနေနဲ့မူလတာဝန်တွေကိုနောက်ရဲ့အနေငယ်အတွင်းမှာပဲဒီ Walterie ဆေးုံကနေပဲထမ်းဆောင်မှာဖြစ်ကြောင်းပြန်ကြားရေးအရာရှိကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သမရမှာအပြားအနေငယ်ရှိတယ်လို့ဒီကိစ္စအကျုံးဝင်သူတူကပြောသလိုသမရရဲ့သမားတော်ရှောင်းကွန်လေးကလည်းသမရဟာပြင်းမှန်းနွမ်းနေနေပေမဲ့စိတ်ဓာတ်ခံမှန်းမှုရှိရဲ့လို့ပြောပါတယ်။အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့အတွက်တစ်လကျော်လောက်ပဲလိုတော့ချိန်မှာသမရဒေါ်နယ်ထရမ့်ကသူနဲ့သမရကတော်တို့မှာ COVID-19 ရောဂါပိုးရှိနေကြောင်းနဲ့သူတို့ဟာစပြီးကွာရန်တိန်းလုပ်တိကျခွဲနေပြီလို့တောက်ကြံနေမနေ့အစောပိုင်း Twitter ကနေကြေညာခဲ့တာပါ။သူသမရမိုက်ပန်ဆာTwitter ကနေပဲသူနဲ့ဇနီးဖြစ်သူတို့ကသမရထရမ့်နဲ့သမရဂရော်တို့အတွက်စွန့်ဝင်တောင်းခဲ့တယ်လို့ Democratic Party ကဝင်ရောက်ရှင်းပြတဲ့ Joe Biden ကလည်းသူနဲ့သူ့ဇနီးဂျယ်တို့ကသမရထရမ့်နဲ့သမရဂရော်တို့အမြန်ပြန်ပြီးကြမ်းမာစေဖို့ဆုတောင်းနေတယ်လို့သူ့ Twitter ကနေပြောပါတယ်။ American သမရ Donald Trump ကသူနဲ့သမရဂရော် Melania Trump တို့မှာ COVID-19 အကူးဆက်ခံရတယ်လို့ကြေညာခဲ့ပြီးတဲ့နောက်သမရထရမ့်မိသားစုအတွက်ကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကစုမုံကောင်းတွေတောင်းပေးနေကြပါတယ်။ဒလွေးရှိုကမ္ဘာကျန်းမာရေးအဖွဲ့အကြီးကဒေါက်တာ Tedros Ghebreyesus ကတောက်ကြံဤအစိုးပိုင်းမှာပဲသမ္မတ Trump နဲ့သမ္မတ Gorow တို့ညံ့ညံ့ဆန်းဆန်းနဲ့လုံးဝပြန်ပြီးကျန်းမာလာဖို့အတွက်ဆုတောင်းကြောင်း Twitter မှာရေးသားခဲ့ပါတယ်။ဒီယောဂါကိုကမ္ဘာကာယောဂါဖြစ်နေဒလွေးရှိုကမတ်လထဲမှာကျင်းညာခဲ့တာဖြစ်ပြီးအခုချိန်ဒီယောဂါအကူဆက်ခံရသူဟာကမ္ဘာတလွန်းမှာ34သန်းရှိနေပြီးတေဆုံးရသူကတပန်းကြော်နေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံထားရပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့စီစဉ်ထားတဲ့အတိုင်း အာရှခီးစဉ်ကိုတနင်္လာနေ့မှာစတင်မယ်လို့ပြောကြားခဲ့ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကူးကြမ်းလာကြပါစေ။ကျွန်မခင်ရက်ပ
This program has come to you from the Voice of America, Washington.